Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြပါပါညဗီအမေရိကန်တန်ရဲ့2018ခုနှစ်အော်တိုဝါ25ရက်ဇန်နဝါရီညပဲအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းနူမီတာ25.52နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်နေသလိုဗီအိုရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းပါဒီညနားဆင်မဲ့ဒီနေ့ဒီမှာတော့အမေရိကန်ကနေရာတော်များမှဘုံလို့မတင်ကြတဲ့ထုတ်တွေထပ်မံသိသိရမိနေကြမှာပဲတမန်တော်နဲ့ထွန်းကတော့ငငယ်ချင်းတွေပေါ့မချေနှက်မှုတွေသတင်းမီဒီယာရောင်းဆိုပြီးပြစ်တင်လိုက်ပါတယ်ရိုဂျာရီပေါ်လူခွင့်ရချုပ်ပေါမှုတွေအတွက်အရေးကြီးကိုပြတ်ကွက်ခဲ့မယ်ဆိုရင်တခြားနိုင်ငံတွေမှာလည်းအလားတူဖြစ်ရတဲ့ပေါ်ပေါက်နိုင်တဲ့အကြောင်းကုလသမဂ္ဂအချက်လက်ရှာဖွေရေးဘက်ကတတိပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နေတူညင်ညာပေးမှာပါ
ဟုတ်ကဲ့ပါခင်ဗျာEU ဥရောပသမဂ္ဂကမြန်မာနိုင်ငံပေါ်ပေးတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးကိုပြန်ရုပ်သိမ်းလိုက်မယ်ဆိုရင်မြန်မာအထည်ချုပ်လုပ်ငန်းပေါ်ဘယ်လိုရိုက်ခတ်မှုတွေရှိလာနိုင်ပါသလဲ
။ဆက်ရှင်ရှိမယ်ဆိုရင်ကျွန်တော်ဒီကခံရမှာကအထည်ချုပ်လုပ်ငန်းရှိလာမယ်ပေါ့နော်။တဘောတော့အဲ့တော့အထည်ချုပ်လုပ်ငန်းပြင်မှာအလုပ်လုပ်နေတဲ့ဒီအမျိုး
ဒီအကြောင်းသတင်းပေးပို့ချက်နဲ့အတူရခိုင် AA တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲကြောင့်နှစ်နှစ်ကျော်ကြာဆစ်ဆောင်နေရတဲ့ချင်းပြည်နယ်ကဒီရွာသားတွေစားနပ်ရိက္ခာပြက်လက်မှုကြုံနေရပါတယ်တခါနိုင်ငံတကာသတင်းထွာတွေထဲမှာတော့စော်ဒီသတင်းတော့ခါရှိုဂီတည်ဆုံးရမှုနောက်ဆုံးသိရတဲ့အခြေအနေကိုတင်ပြမှာဖြစ်တယ်လို့လာမယ့်ရက်ပိုင်းတွင်ကျင်းပမယ့်အမေရိကန်ရွေးကောက်ပွဲအကြိုကာလပါတီရဲ့အခင်းချင်းကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြောပြပေးပါအောင်ဗျာ
အမေရိကန်ပြည်ထောင်စုကတင်ရှားတဲ့ဒီမိုကရက်တစ်ပါတီဝင်တချို့ပါဝင်နေရာတော်များကိုပေးပို့တဲ့ဘုံလိုသံရရှိတဲ့ထုတ်တွေကိုအာဏာပိုင်တွေထပ်မံသိမ်းဆည်းရမိနေကြမှာပဲတမန်တော်နဲ့ထွန်းကတော့နိုင်ငံရေးအခြေအနေပေါ်မချေမနက်ဒေါသထွက်နေတာတွေဟာသတင်းမီဒီယာတွေရောက်ဆိုပြီးပြစ်တင်ပြောဆိုလိုက်ပါတယ်ဒီနေ့အချိန်မှာလူတိုင်းဝန်ကြီးတွေ့မြင်နေရတဲ့အမျက်ဒေါသတွေဟာမမှန်မကန်သတင်းတွေကိုဖော်ပြနေတဲ့သတင်းဌာနကြီးတွေကြောင့်အဓိကဖြစ်ရတာဆိုပြီးဒီနေ့စောပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါဆိုဝါလာနေတဲ့အခြေအနေတွေနဲ့မုန်းတီးမှုတွေကပေါ်ပြလို့မရတော့အောင်ကြီးထွားလာနေတာကြောင့်သတင်းမီဒီယာကြီးတွေကအမြန်ဆုံးဖြည့်ရှင်းမှုလိုအပ်နေပြီလို့လည်းပြောဆိုခဲ့ပါတယ်ရရှင်သေးဆောင် Robert De Niro နဲ့သူသမရဟောင်းဂျိုးပိုင်နေတို့ထံပြဖို့ရဲ့ဖောက်ခွဲပစ္စည်းပါဝင်တယ်လို့မတင်ကြတဲ့အထုပ်တွေဒီနေ့ထပ်မံတွေ့ရှိခဲ့ကြမှာပဲသမရရဲ့ပြောဆိုချက်ထွက်ပေါ်လာခဲ့တာပါအခုဆိုရင်တော့တင်းလာနေကဆက်လို့အမေရိကန်ကနေရာတော်များမှာရှာဖွေတွေ့ရှိခဲ့တဲ့မတင်ကြစရာအထုပ်ကိုကိုတီရှိနေပါပြီနယူးယောက်ရဲတပ်ဖွဲ့ကတော့မတင်ကြစရာအထုပ်ကိုရရှင်သေးဆောင် Robert De Niro ပိုင်ဆိုင်တဲ့ကုမ္ပဏီတစ်ခုကိုပြဖို့လာဖြစ်ပြီးသမရဟောင်းဘရက်ကိုပါမှနိုင်ငံခြားရေးဝန်ကြီးဟောင်းဟီလိုင်းကလင်တန်ပါဝင်ထင်ရှားတဲ့ဒီမိုကရက်ပါတီဝင်တွေထံပြဖို့ခဲ့တာရည်နဲ့ဆင်တူတဲ့အကြောင်းလဲပြောဆိုထားပါတယ်နယူးယောက်မြို့ထရီပီကာရပ်ကွက်မှာတွေ့ရှိခဲ့တဲ့ထုပ်ကတော့နယူးယောက်ဘုံရှင်လေးတပ်ဖွဲ့ကအထူးတည်ဆောက်ရေးရည်တစင်းနဲ့တည်ထုပ်သွားခဲ့တာပါ။ပြည်သူ့စုံစမ်းစစ်ဆေးဗျူ FBI ကလည်းဒလဝဲပြည်နယ်ကစားရိုက်ကိုစုံစမ်းစစ်ဆေးသူတွေဆီလုပ်ပြီးနယူးကတ်ဆယ်ခဲမှာနေထိုင်နေတဲ့ဒုသမဟောင်းဘိုင်ဒန်ထံလိမ့်မှုထားတဲ့အ ਨੇ ဆုံးအထုပ်ထုပ်ကိုစစ်ဆေးတွေ့ရှိခဲ့တဲ့အကြောင်းအတိအကျပြောဆိုထားပါတယ်။အလားတူမတင်ကြစရာထုပ်တွေကိုရှင်းနေချင်ဟောင်းအဲရီခိုတာထိတ်တန့်ဒီမိုကရက်အမတ်နှုတ်နဲ့အမေရိကန်ဘုံထောက်လိုင်းအေဂျင်စီ CIA အကြီးအကဲဟောင်းဂျွန်ဘရန်နန်တို့ထံကိုလည်းလိပ်စာတက်ပေးပို့ခဲ့တာပါ CIA ညွှန်ကြားမှုအောင်ဘရန်နန်ထံလိပ်စာတက်ထားတဲ့အထုပ်ကိုတဆင့်ခံပေးပို့ခဲ့တဲ့အမေရိကန်ရုတ်တံ CIA ရဲ့နယူးယောက်ရုံးခွဲရှိရာ Time Warner Center မှာလည်းမနေ့ကအရေးပေါ်ပေးလို့ရတင်ဆောင်ခဲ့ကြရပါတယ
်တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စစ်ဝန်ရုံးမှာဆော်ဒီသတင်းစာဆရာဂျမဲကာရှိုဂီတက်ခံရမှုနဲ့ပတ်သက်လို့ဆော်ဒီနိုင်ငံကရှင်းလင်းချက်အသစ်ပေးတာမှာတူရကီကပေးအပ်တဲ့သတင်းအချက်အလက်တွေအရကျူတင်ကြံစီထားတဲ့လောက်ရဖြစ်ကြောင်းပြောဆိုလိုက်ပါတယ်။ဆိုရီဆိုရရှိနေရုံရဲ့သတင်းထုတ်ပြန်ချက်ကိုနိုင်ငံပိုင် SPA သတင်းဌာနကဒီကနေ့ဖော်ပြခဲ့တဲ့ကြေညာချက်မှာတော့ကျူတင်ကြံစီတက်ဖြတ်မှုကိုဘသူကကျူးလွန်ခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။တရားရုံးလုပ်ငန်းတွေပြီးဆုံးအောင်ဆောင်ရွက်နိုင်ဖို့ဆိုရရှိနေရုံကမတင်ကားသူတွေကိုစုံစမ်းစစ်ဆေးနေကြောင်းလည်းဖော်ပြခဲ့တာပါ။သတင်းစာဆရာတက်ဖြတ်ခံရမှုနဲ့ဆက်နွယ်ပြီးဆော်ဒီကတော့အစိုးရအရာရှိ9ယောက်ကိုယာရုကဖြုတ်လိုက်ပြီးတန်မြရှိသူ18ယောက်ကိုလည်းဖမ်းဆီးထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်နိုင်ငံတကာအတိုင်းအဝန်းကဝေဖန်သူတွေကတော့ဆော်ဒီနိုင်ငံမှာတကယ်တမ်းအာဏာရှိတဲ့အင်ရှေ့မင်းသားမိုဟာမက်ဘင်ဆယ်မန်မှာတာဝန်ရှိကြောင်းပြောဆိုထားကြတာပါ။အစောပိုင်းမှာအထုံးကတော့သတင်းစာဆရာခါရှိုဂီဟာကောင်စင်ဝင်ရုံကလမ်းလျှောက်ပြန်ထွက်သွားပြီးပ ဘယ်ရောက်နေမှမသိဘူးဆိုပြီးစော်ဒီဘက်ကပြောဆိုခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့ကောင်စည်ဝင်ရုံးထဲမှာထိုးချစ်ရင်ဖြစ်ရကသေဆုံးတာဆိုပြီးပြောခဲ့သလိုအကူအညီတောင်းဖို့ကောင်စည်ဝင်ရုံးကနေထွက်ဖို့ကြိုးပမ်းချိန်မှာလေဘင်းကနေတိုင်းချုပ်ရကသေဆုံးတာဆိုပြီးတော့လည်းမကြသေးခင်တည်းပြောဆိုခဲ့ပါတယ်။တပ်ဖြတ်မှုကိုကြိုတင်ချန်စီခဲ့တာဖြစ်ကြောင်းစော်ဒီဘက်ကဝန်ခံခဲ့ပေမဲ့လည်းစော်ဒီကဖမ်းဆီးထားတဲ့တန်တရာရှိသူ၁၈ဦးအပါအဝင်မိကုံထုတ်စရာရှိနေတာတွေကိုအဖြေပေးဖို့လိုအပ်တဲ့အကြောင်းတူရကီနိုင်ငံခြားရေးဝန်ကြီးမာဘော့ကာဘူဆိုဂလူကပြောဆိုခဲ့ပါတယ်။တပ်ဖြတ်ဖို့ဘသူကအမိန့်ပေးတာလဲအလောင်းဘယ်မှာရှိနေတယ်လဲဆိုတဲ့မေးခွန်းတွေအတွက်အဖြေပေးဖို့လိုအပ်တယ်လို့မိသားစုအနေနဲ့နောက်ဆုံးနှုတ်ဆက်လိုကြောင်းလဲတူရကီနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်။
အမေရိကတိုင်11ဒီသားကရွှေပြောင်းနေထိုင်သူလူအကြီးအမေရိကန်ကိုဦးတည်ပြီးခီးချန်းစစ်နေချိန်မှာပဲသမရတော်နဲ့ထွန်းကတော့တောင်ပိုင်းနယ်စပ်ကနေဝင်းမလာနိုင်အောင်စစ်တပ်အကူအညီနဲ့တားဆီးသွားမယ့်အကြောင်းဒီနေ့ပဲထပ်မံသတိပေးလိုက်ပါတယ်။နိုင်ငံတော်အရေးပေါ်အခြေအနေအရစစ်တပ်ကိုဆင့်ခေါ်တားဆီးမှာဖြစ်တဲ့အကြောင်းတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်ကြပါ။ရွှေပြောင်းနေထိုင်သူတွေအမေရိကန်မှာခေလွန်ဝင်ရာရေးစူးစမ်းကြတဲ့ပေါ်နယ်စပ်လူမျိုးရေးအလို့သမားတမကအရာရှိသူကဒီမိုကရက်တစ်ပါတီကိုအပြစ်ဖို့ပြောဆိုခဲ့တာကိုလည်းသမရကထောက်ခံခဲ့ပါတယ်။အမေရိကန်ကိုလာဖို့တိုက်ပြည်ကနေစုတ်ခွာထွက်လာသူတွေကိုတားဆီးဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့လေဟွန်ဒူရက်စ်အယ်ဆာဗေရောနဲ့ဂွာတီမာလာနိုင်ငံတွေကိုသမ္မတကပြစ်တင်ပြောဆိုခဲ့တာပါဒီနိုင်ငံတွေကိုပြည်ရနေတဲ့ပြပထောက်ပံ့တွေကိုရှော့ချဖို့နဲ့လက်ဆက်ကိုပိတ်ပစ်ဖို့စစ်တပ်ကိုတုံးမဲ့ကြောင်းလဲပြီးခဲ့တဲ့သတင်းပတ်ထက်မှာပဲသမ္မတထွန်းကချင်းချောက်ထားပါတယ်အနည်းဆုံးအမေရိကန်လက်ဆက်ကိုရောက်ဖို့မိုင်းတစ်ထောင်ကျော်လောက်အကွာမှာရှိတဲ့မက္ကဆီကိုနိုင်ငံတောင်ပိုင်းကမပက်စတပက်ညမှာညဘက်စကန်ချရန်နာခဲ့တဲ့လူအုပ်ကြီးကတော့ဒီနေ့ဆက်လက်ခီးစစ်ဖို့လဲစီစဉ်ထားကြတာပါ။အစောပိုင်းရက်တွေမှာတော့လူပေါင်း 9,000 လောက်ပါဝင်ခဲ့တဲ့လူအုပ်ကြီးဟာနေထိုင်မကောင်းတာရဲရဲချင်းချောက်မှုတွေကြောင့်တဖြည်းဖြည်းအင်အားလျော့ပါလာရမှာအခုခါမှာတော့4,000ကနေ5,000ကျားလောက်အထိရော့ချသွားပါတယ်။လူပေါင်း 1,900 နီးပါးကလည်းမက္ကဆီကိုနိုင်ငံမှာခေလွန်ဝင်လျှောက်ထားခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားကြတာပါ။ရန်ကန်လောက်ရှိတဲ့လူတွေကလည်းနေရက်ပြန်ဖို့မက္ကဆီကိုစိုးရရဲ့ကမ်းလှမ်းချက်ကိုလက်ခံခဲ့ကြပါတယ်
။မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့နေတိုးနဲ့မိတ်ဖက်နိုင်ငံ32နိုင်ငံတို့ကတပ်ဖွဲ့ဝင်5,000တို့ဒီကနေ့ကြာသပတေးနေ့မှာစီးရဲလေ့ကျင့်မှုကြီးကိုစတင်မှာဖြစ်ပါတယ်။စီးရဲခေအပြီးနောက်ပိုင်းနေတိုးတပ်ဖွဲ့ရဲ့အကြီးဆုံးစီးရဲလေ့ကျင့်မှုလည်းဖြစ်ပါတယ်။နော်ဝေနိုင်ငံနဲ့အနီးတစ်ဝိုက်မှာလုပ်မဲ့စီးရဲလေ့ကျင့်မှုကြီးမှာတော့တင်ပေါ်65စင်း၊လေယာဉ်250နဲ့ကား1,000ပါဝင်မှာဖြစ်ပါတယ်။ကာကွယ်ရေးစီးရဲလေ့ကျင့်မှုကြီးကတိတ်ရှင်းတဲ့သတင်းစကားပါလိုက်တာဖြစ်တယ်လို့နေတိုးတပ်ဖွဲ့ရဲ့အကြီးအကဲတာဝန်ရှိသူတူဖြစ်တဲ့အရာခံဘိုဒါဘိုပိထက်က VOA နဲ့တီးထန့်တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်။နေတိုးနိုင်ငံတွေရဲ့နေဆက်တွေမှာလုံခြုံရေးချင်းချောက်မှုတွေကိုတုံ့ပြန်နိုင်စွမ်းရှိပြီးအစင်းနဲ့ရှိတယ်ဆိုတာကိုပြတ်သားလိုက်တာလို့လည်းပြောပါတယ်။အလားလာကောင်းပြီးဆွမ်းရည်မြင့်တဲ့မဟာမိတ်အဖွဲ့နဲ့ဘယ်သူမှပြဿနာမတက်ချင်ဘူးလို့လည်းသူကပြောဆိုသွားပါတယ်။စီးရဲလေ့ကျင့်မှုကရန်လိုတဲ့လုပ်ရမဟုတ်တဲ့အကြောင်းရုရှားကိုလည်းလေ့လာဖို့ဖိတ်ထားတဲ့အကြောင်းစီးရဲလေ့ကျင့်ရေးအကြီးအကဲကပြောပါတယ်။ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားတို့တရားမဝင်ကျူးကျော်သိမ်းပိုက်ထားမှုအပေါ်အနောက်နိုင်ငံတွေနဲ့ရုရှားကြားအကြီးအကျယ်ကွဲပြားမှုဖြစ်နေခြင်းနောက်ရုရှားဆိုရကကျူးကျော်လာနိုင်တယ်လို့နေတိုးနိုင်ငံတချို့ကစိုးရိမ်နေကြချိန်မှာအခုစီးရဲလေ့ကျင့်မှုကြီးထွက်ပေါ်လာတာပါ။နေတိုးအဖွဲ့ဟာအမေရိကန်ထက်ဥရောပနိုင်ငံတွေရဲ့အကျိုးစီးပွားအတွက်သာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဝေဖန်ထားချိန်နဲ့လဲစီးရဲလေ့ကျင့်မှုကတိုက်ဆိုင်နေတာဖြစ်ပါတယ်။ဒီစီးရဲလေ့ကျင့်မှုကြီးကိုတော့နိုဝင်ဘာလ9ရက်လောက်အထိကြာမယ်လို့ခန့်မှန်းထားကြပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဆိုင်းဒိုမီတာ19 kHz 1535တုံညဆိုင်ဒိုမီတာ25 kHz 1783ညဆိုင်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဆိုင်းလန်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဗျာ။ VOA American တင်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရက်စက်ချင်းချုံမှုတွေအတွက်အရေးယူဖြစ်ပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်တခြားနိုင်ငံတွေမှာလည်းအလားတူဖြစ်ရမျိုးတွေပေါ်ပေါက်လာနိုင်တဲ့အကြောင်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အကြီးအကဲကသတိပေးလိုက်ပါတယ်။ရိုဟင်ဂျာတွေရဲ့အခြေအနေတွေဟာအခုချိန်ထိတိုးတက်မှုမရှိသေးတဲ့အကြောင်းလည်းပြောဆိုခဲ့တာ
ပါ။ Even until this very moment the remaining Rohingya community continue to suffer.
ကိုချင်ဒီချန်နေတဲ့ဝင်ကြတိုင်းဝမ်းအတင်းကျဆုံးကန့်သတ်မှုတွေနဲ့ဆက်လက်ရင်ဆိုင်နေရပြီးအပြင်းထန်ဆုံးဖိနှိပ်မှုတွေဟာပြီးခဲ့တဲ့နှစ်ဩဂုတ်လကဆက်လို့ဒီနှစ်ကျော်အတွင်းဘာမှပြောင်းလဲလာတာမရှိသလိုလူမျိုးတို့တက်ပြတ်မှုဆက်လက်ဖြစ်ပွားနေကြောင်းမနေ့ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲအတွင်းလူခွင့်ရေးကောက်စီအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒါရုစမန်ကပြောဆိုလိုက်တာပါကတော့ကလည်းညွှန်ကောက်စီမှာစုံစမ်းတွေ့ရှိချက်တွေကိုအစင်ခံတင်ပြရမှာတော့ရခိုင်ပြည်နယ်ကလူခွင့်ရေးချုပ်ဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်မှုလဲတိုက်တွန်းတော့ပါတယ်။ချန်လက်ရှာဖွေရေးဖွဲ့ရဲ့တင်ပြချက်တွေကိုတော့ကုလသမဂ္ဂဆိုင်ရာညီမကိုဇယ်ပြည်တရုတ်ရုရှားနိုင်ငံတွေကကိုဇယ်တွေကလည်းကန့်ကွက်ခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညွှန်ရေးကိစ္စကန်တွေကိုစီးနင်းတိုက်ခတ်ခဲ့တဲ့ AIC ဆွေးနွေးအုပ်စုကိုမြန်မာလူညွှန်ရေးတပ်ဖွဲ့ရှင်းလင်းရမှာကျူးလွန်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတွေကပြပေးနေတာပါဒီမှာဆိုတော့တာဝန်ရှိသူတွေနဲ့စစ်တပ်ကတော့ရိုဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားလို့နိုင်ငံတကာကစွပ်စွဲနေတယ်လို့လူခွင့်ရေးချုပ်ဖောက်မှုတွေမရှိတဲ့အကြောင်းလဲငင်းဆန်ထားတာဖြစ်ပါတယ်
တရုတ်နိုင်ငံကဂျပန်ရဲ့အကြီးဆုံးကုန်သွယ်ဖက်ဖြစ်ပါတယ်။နိုင်ငံတကာပွဲတွေမှာတရုတ်သမ္မတရှီဂျင်းပင်နဲ့တီးထန်တွေ့ဆုံဆွေးနွေးမှုတွေရှိပေမဲ့လို့လဲဂျပန်ဝန်ကြီးချုပ်အနေနဲ့ထိပ်သီးတွေ့ဆုံဖို့တရုတ်နိုင်ငံကိုတွားရောက်ခဲ့တာမျိုးမရှိပါဘူး။ဒါပေမဲ့လည်းဒီကနေ့ကြားသာပြည်နယ်မှာတော့အခြေအနေကပြောင်းသွားပါပြီ။တရုတ်ဂျပန်ရင်းချဲရင်းနဲ့ချစ်ကြည်ရေးစာချုပ်နှစ်40ပြည့်အထိမ့်မှဖြစ်နေဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတရုတ်နိုင်ငံမြို့တော်ဘေကျင်းကိုဒီကနေ့ရောက်ရှိနေပြီဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်အဖြစ်6နှစ်တာတာဝန်ထမ်းဆောင်လာတဲ့ကာလအတွင်းဝန်ကြီးချုပ်အာဘေအတွက်အခုခီးစဉ်ကပထမဆုံးတရုတ်ခီးစဉ်ဖြစ်ပါတယ်။ဂျပန်ကောင်ဆောင်ရဲ့၃ရက်တာခီးစဉ်အတွင်းမှာတော့စီးပွားရေးကိစ္စကိုထိတ်တန့်ထားဆွေးနွေးမယ်လို့ခန့်မှန်းထားကြပြီးအရှေ့တရုတ်ပင်လယ်အရေးမြောက်ကိုရီးယားအရေးတို့နဲ့ဆက်နွယ်ပြီးဒေတာရင်းလုံခြုံရေးကိုလည်းဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။ဒီကနေ့မှာတော့တရုတ်ဝန်ကြီးချုပ်လီခတ်ချင်းနဲ့ဂျပန်ဝန်ကြီးချုပ်တွေ့ဆုံမှာဖြစ်ပြီးစာချုပ်140ပြည့်အခမ်းအနားကိုလည်းတက်ရောက်မှာဖြစ်ပါတယ်။မနေ့ပြန်တောက်ကြနေ့မှာတော့တရုတ်သမ္မတရှီနဲ့တွေ့ဆုံဖို့ရှိပါတယ်ရှင်။
စီရီးယားနိုင်ငံမှာ၃နှစ်ကျော်ကြာဖမ်းဆီးခံခဲ့ရပြီးတဲ့နောက်ပြန်လည်လွတ်မြောက်လာတဲ့ဂျပန်လူသတင်းတော်ဟာဒီနေ့မှပဲတိုကျိုမြို့ကအင်ကိုပြန်ရောက်လာပါပြီ။သတင်းတော်ဂျွန်ပိုင်ရာဆူရာလိုက်ပါလာတဲ့တိုကျိုလေကြောင်းကလေရင်တိုကျိုလေဆဲကိုဒီကနေ့ဆက်ရောက်လာခဲ့ပြီးလေမော်ကဆင်းလာတဲ့သတင်းတော်ကအသက်ဆောင်နေတဲ့ဗင်ဂါဒစင်းနဲ့ထွက်ခွာသွားတာကိုလည်းလေရင်ခွင့်မှန်ပြင်းကနေစောင့်ကြည့်သူတွေရှိပါတယ်။တိုကျိုနိုင်ငံတောင်ပိုင်းမြို့အန်တာကီယာမှာရှိတဲ့လူမှုကြီးကြပ်ရေးရုံးခန်းကိုအင်ကနေ့ကပဲတွားရောက်ခဲ့တဲ့အသက်44နှစ်အရွယ်ဂျပန်သတင်းတော်ကတော့လွတ်မြောက်လာသူသတင်းတော်အဖြစ်ဂျပန်သံတမန်တွေကမနေ့ကပဲအတည်ပြုထားခဲ့ကြတာပါ။စီးရီးယားပြည်စစ်ကြောင့်တရင်းရီကိုရောက်လာတဲ့ရဆူရာကိုတော့အခိုက်ရနဲ့ဆက်နွယ်တဲ့ပေါ်တဖွဲက2015ခုနှစ်မှာဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။မနေ့ကအစ္စတန်ဘူမြို့တော်ကိုသွားခဲ့တဲ့ဆောင်းခီးစဉ်အတွင်းမှာတော့လာပေါင်း40ကျော်ဖမ်းဆီးခံရခြင်းမှာစိတ်ပိုင်းရုပ်ပိုင်းငရဲကြနေတယ်လို့ခန့်စားခဲ့ရတဲ့အကြောင်းနဲ့ပြန်လွတ်လာမယ်လို့တော့မထင်ခဲ့တဲ့အကြောင်းလဲအလို့သင်းတော့ကပြောဆိုခဲ့တာဖြစ်ပါတယ်။
မလေးရှားဝန်ကြီးချုပ်နာချက်ရာဆန်နဲ့ဘဏ္ဍာရေးဆိုင်ရာအကြီးအကဲဟောင်းတို့ကိုပြည်သူပိုင်ဘဏ္ဍာငွေဒေါ်လာ 1.6 ဘီလီယံအလွဲသုံးစားလုပ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းနာချက်ဘဏ္ဍာရေးဆိုင်ရာအတွင်းရေးမှုချုပ်ဟောင်းအီယာဝမ်ဆာရီဂျာအဗ်ဒူလာတို့ကိုဒီကနေ့ကြာသပတေးနေ့မှာကွာလာလမ်ပူးကတရားရုံးမှာတရားဝင်ဆွဲချက်တင်လိုက်တာဖြစ်ပါတယ်။ယုံကြည်မှုချိုးဖောက်မှုရာဆွတ်မှု6ခုလည်းပါပါတယ်။2016ခုနှစ်ဒီဇင်ဘာကနေ2019ခုနှစ်ဒီဇင်ဘာအတွင်းကျင့်သုံးခဲ့တဲ့ငွေကြေးထောက်ပံ့မှုအစီအစဉ်တစ်ခုနဲ့ကွာလာလမ်ပူးနိုင်ငံတကာလေးစိတ်တည်ဆောက်ရေးရန်ပုံငွေတို့ကိုမှားယွင်းစီမံခန့်ခွဲခဲ့တယ်ဆိုပြီးတော့လည်းဆွတ်ဆွဲခံထားရပါတယ်။ဆွဲချက်တွေအတိုင်းပြည့်ရှိတယ်လို့ဆုံးဖြတ်ခံရရင်ထောင်ဒဏ်20ကျပ်ခံနိုင်ရပါတယ်။ဒါပေမဲ့သူတို့နှစ်ဦးစုံလုံးကအပြစ်မရှိကြောင်းခြေပထားပါတယ်။နိုင်ငံပိုင် 1MTV လုပ်ငန်းကြီးနဲ့ပတ်သက်တဲ့အရှုပ်တော်ပုံနဲ့ဆက်ဆက်ပြီးဆွဲချက်32ခုနဲ့ဝန်ကြီးချုပ်ဟောင်းနာချစ်ရင်ဆိုင်နေရတာဖြစ်ပါတယ်ရှင
်ထိတ်တန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ဂီထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ view ရနေခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို view ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးနားဆင်ရမှာဖြစ်ပါတယ်EU ဥရောပသမဂ္ဂကမြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးကိုပြန်ယူသိမ်းလိုက်ရင်ဖြစ်လာမဲ့တက်ရောက်မှုတွေနဲ့ဒီလုပ်ငန်းဝင်အခြေအနေတွေကိုဒီရက်အပိုင်းအတွင်းမှာပဲမြန်မာနိုင်ငံကိုရောက်လာမဲ့ EU ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးသွားဖို့ရှိကြောင်းအထည်ချုပ်လုပ်ငန်းနဲ့တက်ဆိုင်တဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်း VOA သတင်းတော့ကိုမိုးစောသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေရုပ်သိမ်းရေးမြုပ်သိမ်းရေးကို EU ခေါ်ဥရောပသမဂ္ဂကဆုံးဖြတ်ဖို့ရှိနေကြောင်း EU တာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီလိုပြောဆိုပြီးဂျပန်အတွင်းမှာပဲဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုလာရောက်ပြီးအစိုးရဝန်ကြီးဌာနတွေနိုင်ငံတကာတန်တမန်တွေအထည်ချုပ်လုပ်ငန်းရှင်တွေနဲ့တွေ့ဆုံဖို့ရှိသလိုအထည်ချုပ်လူသားတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။တင်းငွေတွေနေမှာတော့ EU ကိုယ်စားလှယ်အဖွဲ့နဲ့အထည်ချုပ်လုပ်ငန်းရှင်တွေအထည်ချုပ်ဝန်ထမ်းတွေနဲ့တွေ့ဆုံဖို့ရှိကြောင်းသုံးပန်လှခေါ်အထည်ချုပ်ဝန်ထမ်းတွေကိုကူညီပေးနေတဲ့အဖွဲ့ကတာဝန်ရှိသူဒေါ်တန်တာကိုကပြောပါတယ
်အခုဒီတင်းငွေတွေမှာတွေ့မဲ့ဟာကြတော့ကျွန်တော်တို့က NGME ရောပေါ့နော်အော်မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအကျဉ်းရောနောက်ပြီးတော့ကျွန်တော်တို့ဒီအထည်ချုပ်လုပ်ငန်းကအလုပ်လုပ်နေတဲ့အမျိုးသမီးတွေပေါ့နော်အထည်ချုပ်ကအမျိုးသမီးတွေလည်းတွေ့ကြမယ်နောက်လုပ်ငန်းရှင်တွေလည်းပါမယ်ရှင်နောက်ပြီးတော့ကျွန်တော်တို့ဒီ supporting ပေးထားတဲ့ဒီ Sunday Cafe ပေါ့နော်ကျွန်တော်တို့တော့မှလားဘယ်နည်းဆန်ဒီကဖီကို supporting ပေးထားတဲ့ဒီစမတ်မြန်မာပေါ့နော် project ကိုဆိုတော့ဒီ project ကလည်းပါမှာပါရှင်ခါ
EU ကိုယ်စားလှယ်အဖွဲ့နဲ့တွဲဆုံရမှာအထူးခွင့်ရတွေရုပ်သိမ်းရင်ဖြစ်ပေါ်လာမဲ့လူမှုရေးဆိုင်ရာတရားမှုတွေကိုဆွေးနွေးဖို့ရှိကြောင်းဒေါ်တန်နာကိုကအခုလိုဆက်ပြောပါတယ
်အဓိကတော့ EU session key ဟာလေးရှိနေတဲ့အခါကျတော့ကျွန်တော်ဒီဘက်ပိုင်းက social internet ဘာပြီးတော့ကြည့်မယ်ပေါ့နော် session key မယ်ဆိုရင်ကျွန်တော်အဓိကခံရမှာကထဲချုပ်လုပ်ငန်းကြည့်ပါမယ်ပေါ့နော်တဘွားတော့အော်အထက်ကျောင်းလုပ်ငန်းရှင်မှာအလုပ်လုပ်နေတဲ့ဒီအမျိုးသမီးအမျိုးသားတွေပါတာပေါ့နော်သူတို့တွေကဘယ်လိုအကျိုးသိအောင်မလဲပေါ့နော်သူတို့လည်းအဓိကထားပြီးအဲ့အရာတွေကိုသိချင်တာပေါ့နော်ဒါဆိုရင်ဒီတယောက်ရဲ့ဝင်ငွေထိခိုက်သွားမယ်ဆိုရင်မိသားစုတွေကဘယ်လောက်ထိ impact တွေဖြစ်သွားနိုင်သလဲပေါ့အဲ့ဒါတစ်ချက်ပေါ့နောက်တစ်ခုကကြတော့သူတို့ရဲ့ဒီမှာအလုပ်လုပ်တာကအဆင်ပြေကြသလားပေါ့ပြောရှင်ရဲ့လားကျေနပ်မှုလို့ရှိရလားပေါ့အဓိကအဲ့အရာလေးလည်းသွားမယ်လေးချက်လောက်ပဲသွားမယ်ရှင်
မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမြင့်စိုးကတော့ EU ကိုယ်စားလှယ်တွေနဲ့တွဲဆုံဆွေးနွေးခွင့်ရမယ်ဆိုရင်သူတို့ဘက်ကဆွေးနွေးမဲ့အကြောင်းအရာတွေကို VOA ကိုအခုလိုပြောဆိုထားပါတဲ့
ကျွန်တော်တို့ကဒီကိုသိတဲ့စက်တာမှာကျွန်တော်တို့ဒီ EU ကနေပြီးတော့ဒီအဖွဲ့အစည်းတွေနဲ့လည်းကျွန်တော်အများကြီးပူးပေါင်းပြီးလုပ်နေပါတယ်အထည်ချုပ်လုပ်ငန်းရှင်များအသင်းတွေနဲ့ ILO တို့နောက်ဒီဥရောပကော်မရှင်ကနေပြီးတော့ငွေကြေးထောက်ပံ့ပူးပေးထားတဲ့ Smart Myanmar တို့လိုဂျမန်တို့ကနေပြီးတော့ထောက်ပံ့ပေးထားတဲ့ကျွန်တော်တို့ AVE တို့လိုနောက်နယ်သာလန်ဆိုရကနေပြီးတော့ထောက်ပံ့ထားတဲ့ CBI တို့နဲ့ကျွန်တော်တို့ကပူးပေါင်းပြီးဆောင်ရွက်နေပါတယ်။အဲဒီပူးပေါင်းဆောင်ရွက်တဲ့ရလဒ်ဒီအားလုံးကသူတို့သိရှိကြတာဖြစ်ပါတယ်။နောက်ဒုတိယတစ်ချက်ကကျွန်တော်တို့ထေချုပ်စက်တပ်မှာကျွန်တော်တို့အလုပ်သမားအခွင့်အရေးတွေလူအခွင့်အရေးတွေကျွန်တော်တို့အပြည့်အဝရနေတယ်။နိုင်ငံကစာရင်းစာညွှန်းနဲ့အညီလုပ်နေတယ်ဆိုတာတွေသူတို့သိပြီးသားသိဆိုင်ရတဲ့ကိုကျွန်တော်တို့ဆက်မှပြင်ပြပြီးတော့တွေ့နေပေါ်ပါမယ်။တွေ့ခွင့်ရခဲ့ရဲ့။
မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းကထုတ်လုပ်တဲ့ Weight Carry ရဲ့80ရာခိုင်နှုန်းကို EU နိုင်ငံတွေကိုအဓိကတင်ပို့နေပြီးတကယ်လို့မြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်အရေးတွေရုပ်သိမ်းလိုက်မယ်ဆိုရင်အထည်ချုပ်ဝန်ထမ်း၄သိန်းလောက်နဲ့သူတို့ကိုပြီးခိုနေသူ၂တန်းလောက်ပေါ်ထိခိုက်မှုတွေရှိလာနိုင်တယ်ဆိုပြီးမြန်မာအစိုးရတာဝန်ရှိသူတွေကသတိပေးပြောဆိုနေပါတယ်
။ကိုမိုးစိုးရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့ချင်းစစ်ဆောင်ပြည်သူတွေအကူအညီလိုအပ်နေတဲ့အကြောင်းကိုတင်ပြခြင်းပါတယ်။မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်ကအေအေလက်နက်ကင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်နှစ်နှစ်ကျော်ကြာစစ်ဘေးတန်းဆောင်နေရတဲ့ချင်းပြည်နယ်ပလဝမြို့နယ်ကစစ်ဆောင်စခန်း၄ခုကရွာသားတွေဟာစားနပ်ရိက္ခာပြတ်လတ်မှုနဲ့ကြုံနေရတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ဒေသတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတွေကြောင့်လုံခြုံရေးအတွက်လည်းစိုးရိမ်နေကြပါတယ်။ထိုင်းခြေဆိုင် VOA သတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားတာ
ပါ။ဟုတ်ကဲ့ပါချင်းပြည်နယ်ပလောဝမြို့နယ်စစ်ဆောင်စခန်း၄ခုကရွာသား900ကျော်ဟာစန္ဒရိခာပြက်လက်မှုနဲ့ကြုံတွေ့နေရပြီလို့စစ်ဆောင်စခန်းအကူအညီပေးရေးဖွဲ့ဝင်တူဖြစ်တဲ့ကိုပီသာလွယ်လူကပြောပါတယ
်။တိုက်ပွဲတွေတော့ဖြစ်နေတယ်ဆိုတော့စစ်ဆောင်တွေကကြတော့ဒီနေရက်ကိုမတန်ရေးတွေကိုလေနေရာ၄နေရာမှာတော့အခုဖြစ်ရှိနေတုန်းပဲဒီလိလာရေရှင်းလက်ဝါရေစစ်မောင်းပြင်းရေစစ်တလင်းရေဟောက်အဲ့ဒီနေရာမှာရှိနေသေးတယ်။အခုလောကျရဲ့ချင်းတွေကတို့ကအထောက်ပံ့လည်းမရှိတော့ဘူးဟိုဂူရီမဲ့လူလည်းမရှိတော့ဘူးဆိုတော့တို့စောင့်ဝင်နေတဲ့အချိန်ဒီထားတဲ့တန်တွေတစ်စီတွေကလည်းမရှိတော့ဘူးနော်သူတို့တော်တော်လေးတစ်ခါရောက်နေတယ်လို့ပြောတယ်ကံလေးကူမှကျတော့အားလုံးစုစုပေါင်းလူကြီးကတော့1331ယောက်လောက်ရှိမယ်လို့ပြောတယ
်ပြီးတဲ့2015ခုနှစ်ကစိုက်ပွဲကြောင့်ပလဝမြို့နယ်ထဲကကုန်းပြင်ကျေးရွာပြီးတောင်ကျေးရွာကူချောင်းပြားကျေးရွာသားတွေဟာရှင်းလဝမိစာကင်းတလင်းစင်ပေါင်းပြင်စားရှိတဲ့စစ်ဆောင်စခန်းတွေမှာတင်းချောင်းနေထိုင်ကြရတာပါ
စစ်ချောင်းစကန်းကဒုက္ခတွေကိုကူညီပေးဆောင်ရမှာနေမြေကအာနာပိုင်တို့ကနေလုံခြုံရေးချင်နေရကန်တမှုတွေရှိနေတယ်လို့လဲကိုပီတာလည်းလူကပြောပါတယ်။တရားကိုယ်တိုင်တွားပြီးတော့ကူညီမယ်ဆိုရင်ဒီမျိုးပဲပြင်းနေတဲ့တွားပြီးတော့ကူညီမယ်ဆိုရင်တော့သူတို့ရှိကိုကူညီချက်တောင်းရတယ်။တွားချင်တယ်တွားလို့မရတာရောရှိဆောင်ရှိနေတယ်အစ်စ်ချောင်းဒုက္ခတွေတို့တိကျကူညီချက်နေဆိုရင်ဒီအာနာပိုင်တို့ဒီအစ်စ်ရင်းမှု
ပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါ ဒီကတော့ဒေတာဆန်တဲ့အတွက်ပို့ပြီးတော့ကြောက်ကြောက်ကောင်းတာပေါ့လေနောက်တစ်ခုကယူအမမှာစီးပွားရှင်တော့မှသူတို့တောင်ရနေမှာလည်းမသွားရဲအပြေဘူးဆိုတော့လေတောင်ရမသွားရတော့လေစပါးကတောင်ရနေမခုတ်ပြေဘူးစနက်တန်နေကြားနေရတော့ရှင်တယ်လို့သူတို့လေစိုးရင်တာပေါ့လေတိုက်ပွဲတစ်ခုရေမဟုတ်ဘဲနဲ့ဒီမြို့မှာနေရှိနေမှာလေသူတို့စိုးရင်ရတယ်လေမြို့မှန်းချောင်းတည်တဲ့လူကအားရလို့ရှိနေပြီးတော့တကယ်ကိုစိုးရင နဲ့နေရရင်ကိုမပြန်ရဲသေးတဲ့အခြေအနေမှာရှိနေတာဖြစ်ပါတယ်ခင်ဗျာ
။ဆောရရှင်များရှင်။ဒီကမှာလိမ့်လည်နေတဲ့နေရာတချို့အတွက်ဓာတ်ပြန်ရွေးကောက်ပွဲတွေရှေ့တရင်ပတ်ထဲကျင်းပတော့မှာပါ။လို့တော့မှာအများဆုံးနေရာရထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီကြီးတွေပါတီသစ်တွေတတိပုဂ္ဂလရှင်ပြိုင်သူတွေတိုင်းရင်းသားကိုယ်စားတွေပါဝင်ရှင်ပြိုင်ကြမဲ့ဒီဓာတ်ပြန်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူလူကမဲပေးရွေးချယ်နိုင်မဲ့အားကိုးလောက်စရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေပါသလား။လွတ်တော်မှာလူလူအတွက်မမမမရက်မဲ့ကိုယ်စားတွေလိုနေပြီလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင
်။ဒီခါစနေည view ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်မှာဖြစ်ပါတယ်သတင်းနောက်ဂျမာခါရှိုဂီတည်ဆုံမှုနဲ့ပတ်သက်ပြီးဆူဆွဲချက်အစ်စ်တွေထွက်ပေါ်လာနေတာနဲ့အမျှ Sorry Arabia နဲ့သူ့ရဲ့အင်ဒီဂျင်းတွေကြားဆက်ဆံရေးနဲ့မဟာမိတ်တွေကြားဆက်ဆံရေးအပေါ်အနီးကပ်စောင့်ကြည့်တာတွေရှိလာနေပါတယ်ဒီသတင်းတော့ကပြီးခဲ့တဲ့သတင်းပတ်တုန်းကပဲခါရှိုဂီတည်ဆုံသွားတယ်ဆိုတာကို sorry အစိုးရကဝန်ခံလိုက်ပြီးနောက်သူဟာထိုးကျိတ်ရင်းနဲ့တည်ဆုံသွားတယ်လို့ပြောပါတယ်တည်ဆုံမှုနဲ့ပတ်သက်ပြီးလူ18ဦးကိုဖမ်းဆီးထားတယ်လို့ sorry နိုင်ငံကကြေညာထားပါတယ်ဒါပေမဲ့တူရကီနိုင်ငံကတော့ခါရှိုဂီဟာရရဲ့ဆက်ဆက်တပ်ဖြတ်ခံရတာဖြစ်တယ်ဆိုပြီးသူတို့ရဲ့ရည်တည်ချက်အတိုင်းဆက်ပြောနေပါတယ် VOA သတင်းတော့ Robert Russell ပြောပို့ထားတဲ့သတင်းမှာကိုတော့ကိုရန်နိုင်ကတင်ပြမှာဖြစ်ပါတယ်
ကမ္ဘာစက်ခုံပေါ်မှာတော့ Saudi Arabia နိုင်ငံဟာယင်းအဓိကတင်ဖို့တဲ့နိုင်ငံအဖြစ်နဲ့ရောအနောက်နိုင်ငံတွေအထူးသဖြင့် American နဲ့ Iran ကြားဂျာဂန်ဖြစ်ဆောင်ရွက်တဲ့ဒုကြတဲ့အနေအထားတစ်ခုကိုပိုင်ဆိုင်ထားတာပါ။ဒါပေမဲ့သတင်းတော့ Jamal Khashoggi တိဆုံးမှုက Saudi Arabia နိုင်ငံရဲ့လူခွင့်မတန်းကိုမိမောင်းထိုးပြနေပါတယ်။ Robin Wright ဟာ Woodrow Wilson သုတေသနဌာနကနိုင်ငံကလုံခြုံရေးဆိုင်ရာကြံ့ကျင်သူဖြစ်ပါတယ
်။ This puts on the table all those issues that the West has
ဒီကိစ္စက sorry Arabia နိုင်ငံမှာဒါမှမဟုတ်ဒေသရင်းတစ်ခုလုံးမှာပါအနောက်နိုင်ငံတွေဆယ်စုနှစ်နဲ့ချီပြီးတော့လက်လူရှုမသိအောင်ဆောင်လာခဲ့တဲ့ကိစ္စတွေအားလုံးကိုချပြလိုက်တာပါပဲ
ဘဒူးနေတုံးကတော့တူရကီသမ္မတရေဂျက်တာယီအာရိုဂန်ကခါရှိုဂီကိုတတ်ဖို့အမိန့်ပေးတဲ့ဘသူကိုမဆိုတရားဥပဒေတိုင်းရေးယူသွားဖို့တောင်းဆိုလိုက်ပါတယ်ဒါပြင် sorry Arabia နိုင်ငံကဖမ်းဆီးခဲ့တဲ့အာနာပိုင်18ယောက်ကိုလည်းအစ္စတန်ဘူးမြို့မှာတရားစီရင်ဆုံးဖြတ်တင်တယ်ဆိုပြီးတော့မစ္စတာအာရိုဂန်ကအကြံပြုပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကတော့အဲ့ဒီ sorry တောင်းဝန်ရှိသူတွေကအနည်းဆုံးတော့တချို့ကိုဖော်ထုတ်နိုင်ခဲ့ပြီးသူတို့တွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပစ်လိုက်တယ်လို့ပြောပါတယ် Gradovan Sustain ပြုလုပ်တဲ့အကူအညီရဲ့ plugin အစီအစဉ်မှာတော့ American လွှတ်တော်အမတ်တွေအနေနဲ့တခြားနည်းလမ်းတွေနဲ့တန်းခတ်လာနိုင်တယ်လို့ American Telegraph ရဲ့ VOA သတင်းတော့ Michael Bowman ကပြောပါတယ
် Well already the Senate has invoked the Global Magnitsky Act and that would compel the Trump
administration American Telegraph ကလူခွင့်ချိုးဖောက်သူတွေကိုရေးယူတဲ့ Global Magnitsky Act ကိုအသုံးပြုဖို့ပန်ကြားထားပြီးပါပြီဒီချက်ကသတင်းတော့ Jamal Khashoggi တည်ဆုံမှုမှာတာဝန်ရှိတဲ့သူတွေကိုသမ Trump အစိုးရအနေနဲ့တန်ခတ်ရေးယူရမှာဖြစ်ပါတယ်ဒါတွေပြန်ပြီးတော့ဖြစ်လာနိုင်ပါတယ်ယမန်နိုင်ငံမှာဆော်ဒီအာရေဗျကလေကြောင်းတိုက်ခိုက်မှုတွေအတွက်မှာအရသာတွေဆုံးမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဖိအားတွေကလည်းဆော်ဒီနိုင်ငံအပေါ်မှာတိုးလာနေပါတယ်။ဆော်ဒီဥဆောင်တဲ့ညမောက်တပ်ဖွဲ့တွေကယမန်နိုင်ငံရဲ့မြို့တော်ကိုထိန်းချုပ်ထားတဲ့ဟူသီသဘုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာပါ။ယမန်နိုင်ငံမှာ၃နှစ်ခွဲကြာဖြစ်ပေါ်နေတဲ့ပြည်တွင်းစစ်အတွက်မှာလူ1000ကျော်တေဆုံးခဲ့ပါတယ်။ယမန်နိုင်ငံဆိုင်ရာအမေရိကန်သံတမန်အဟောင်း Gerald Fastine ကတော့နောက်နိုင်ငံတွေအနေနဲ့လူခွင့်ရေးစိုးရိမ်မှုတွေနဲ့ဒေသရင်းလုံခြုံရေးကိုချိန်ရမယ်လို့ပြောလိုက်ပါတယ်။
The Germans have announced that they're going to cut off their arms sales. They're urging their EU partners to do
that. ဂျမီးကသူတို့လက်နက်ရောင်းနှာတွေကိုဖျက်တောက်တော့မယ်လို့ကြေညာလိုက်ပြီးဥရောပသမဂ္ဂကလုတ်ဖို့ကံပဲနိုင်ငံတွေကိုလည်းအလားတူလိုက်လုပ်ဖို့တိုက်တွန်းထားပါတယ်။လုံခြုံရေးနဲ့ပတ်သက်ပြီးဆော်ဒီနိုင်ငံတို့ရဲ့အဓိကဆက်ဆံရေးကအမေရိကန်ဗြိတိန်နဲ့ပြင်သစ်တို့ပဲဖြစ်ပါတယ်။အခုချိန်ထိတော့ဒီသုံးနိုင်ငံစလုံးကဒီကိစ္စမှာဂျာမနီလုတ်တို့လိုက်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်မျိုးအရေးရောင်းတော့မတွေ့ရသေးပါဘူး။
ဆော်ဒီအာရေဗျနိုင်ငံရဲ့ရေနံထုတ်လုပ်မှုကိုရော့ချအောင်အရေးယူဆောင်ရွက်ဖို့ကြိုးပမ်းမယ်ဆိုရင်ကမ္ဘာလုံးဆိုင်ရာစီးပွားရေးပြဿနာတစ်ရပ်ဖြစ်လာနိုင်တယ်လို့လည်း First Time ကပြောလိုက်ပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြသွားတာပါ။အမေရိကန်ပြည်ထောင်စုမှမကြာခင်သတင်းပတ်တွေအတွင်းတက်တန်းဝက်ကာလရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်ပြီးရွေးကောက်ပွဲရန်ပုံငွေပိုင်းမှာဒီမိုကရက်ပါတီအမတ်လောင်းတွေကအသာစီးရနေပါတယ်။ GOP လို့ခေါ်တဲ့ Republican Party က Congress လွှတ်တော်ကိုချုပ်ကန်ထားတာကိုအဆုံးသတ်ရေးဒီမိုကရက်တွေစ조사နေတာနဲ့အမျှ Trump ကိုဆန့်ကျင်တဲ့အမြင်တွေကြောင့်ရွေးကောက်ပွဲရန်ပုံငွေပမာဏစံချိန်တင်များပြားလာတယ်လို့သုံးသပ်ကြပါတယ်။ Masud Faribar ရဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြမှာပါ
။လွှတ်တော်ရွေးကောက်ပွဲရန်ပုံငွေပိုင်းမှာတော့ဒီမိုကရက်တွေအနိုင်ရနေပါတယ်။လက်ရှိကာလမှာလွှတ်တော်အမတ်လောင်းတွေရထားတဲ့ရန်ပုံငွေစုစုပေါင်းဟာဒေါ်လာ 1.3 ဘီလီယံရှိတယ်လို့ဖက်ဒရယ်ရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့တင်ပတ်မှာထုတ်ပြန်ပါတယ်။အဲဒီငွေပမာဏထဲမှာဒီမိုကရက်တွေပိုရထားတာကဒေါ်လာ300ကျော်ပါတယ်။ဒါဟာရွေးကောက်ပွဲဝင်ရမယ့် Republican လက်ရှိအမတ်တွေအတွက်စိတ်ပူစရာပဲလို့ Center for Responsive Politics အဖွဲ့က Sarah Briner ကပြောပါတယ
်။ So the fact that Democrats are outraising them indicates that we have a well-funded challenge problem.
ဒီမိုကရက်တွေရန်ပုံငွေပိုရနေတယ်ဆိုတဲ့အချက်က Republican တွေဟာရန်ပုံငွေပိုးပြီးတော့တောင်းနဲ့ပြိုင်ဘက်တွေနဲ့ရင်ဆိုင်ရမယ်ဆိုတာကိုပြနေပါတယ်
။ Republican တွေကဒီမိုကရက်တွေနဲ့ဂန်တူဒါမှမဟုတ်ပိုရတဲ့ရန်ပုံငွေကတော့ PAC လို့ခေါ်တဲ့နိုင်ငံရေးလှုပ်ရှားမှုကော်မတီတွေစီကနေရတဲ့မျိုးပါ။ဒါပေမဲ့လူတဦးချင်းစီကအင်တာနက်မှာထည့်ဝင်ကြတာနဲ့မဲဆွယ်စည်းရုံးပွဲတွေမှာပေးကြတာတွေမှာတော့ဒီမိုကရက်တွေကအပြတ်အသတ်သားနေတာပါ။ရတဲ့ရန်ပုံငွေအများစုကတော့မဲဆန္ဒရှင်တွေကိုမဲဆွယ်ဖို့အမတ်လောင်းတွေအကြိုက်ဆုံးနည်းလမ်းဖြစ်တဲ့TV ကြော်ညာတွေထည့်ဖို့အသုံးကြပါတယ်။ဒီမိုကရက်တစ်ပါတီလွှတ်တော်ရွေးကောက်ပွဲမဲဆွယ်စည်းရုံးကော်မတီဥက္ကဋ္ဌလွှတ်တော်အမတ်ဟောင်း Martin Frost ကအခုလိုပြောပါတယ
်။ Campaigns are expensive in our country because of the cost of television.
TV မှာကြော်ညာနဲ့ကုန်ကျစရိတ်ကြောင့်ကျွန်တော်တို့နိုင်ငံမှာမဲဆွယ်စည်းရုံးတွေကအကုန်ကျများပါတယ
်။ဒီမိုကရက်တွေရမုံငွေအများပြားရနေတာဟာပါတီဝင်အဆင့်ဆင့်ကြားမှာစိတ်ဟားထက်သန်မှုတိုးလာနေတာကိုပြနေတယ်လို့ Frost ကဆိုပါတယ်။
There are a lot of Democrats in the United States, many of whom give small contributions.
အနေငယ်စီရန်ပုံငွေထည့်ကြတဲ့ Trump ကိုလုံးဝမကြိုက်ကြတဲ့ဒီရွေးကောက်ပွဲမှာသူတို့သဘောထားကိုပြောချင်ကြတဲ့ Democrat တွေအမေရိကန်မှာအများကြီးရှိပါတယ
်။ Democrat တွေရန်ပုံငွေပူရနေတာကြောင့် Republican တွေအနေနဲ့မဲဆွယ်စည်းရုံးရေးရန်ပုံငွေသုံးဆွဲတဲ့မဟာဗျူဟာမှာအပြောင်းအလဲတွေလုပ်လာရပါတယ်။အခြေအနေမကောင်းလာတဲ့အမတ်လောင်းတွေအတွက်ရန်ပုံငွေသုံးတာကိုလျှော့ပြီးအလားအလာကောင်းတဲ့အမတ်တွေအတွက်ပို့သုံးတာမျိုးလုပ်လာကြတာပါ။ရန်ပုံငွေတစ်ခုရဲ့နဲ့တော့အနိုင်ရဖို့အာမခံချက်မရှိလောက်ဘူးလို့ Republican နိုင်ငံလုံးဆိုင်ရာကော်မတီဥက္ကဋ္ဌဟောင်း Michael Steele ကတတိပေးပါတယ
် You know a lot of people make a big deal about money and like that's you know the sort of the dark angel of America
လူတော်များများကငွေနဲ့ပတ်သက်လို့တိတ်အေးထားလွန်ပြီးဒါဟာ American နိုင်ငံရေးရဲ့အမှောင်ကွက်တစ်ခုဖြစ်ခင်ကျင်ကြပါတယ်ဒါပေမဲ့လည်းရန်ပုံငွေအများဆုံးရှိတဲ့အမတ်လောင်းတွေရှုံးပြီးတော့တိတ်မရှိလာတဲ့သူတွေအနိုင်ရတဲ့ရွေးကောက်ပွဲတွေအများကြီးရှိတယ်ဆိုတာကျွန်တော်ပြောနိုင်ပါတယ်
အလို့တော်ကိုပြန်ထင်းချုပ်နိုင်ဖို့အတွက်ဒီမိုကရက်တွေအနေနဲ့အတင်းအမှတ်နေရ23နေရနိုင်ဖို့လိုပြီးသူတို့အခြေအနေကောင်းနေတယ်လို့လေ့လာသူတွေကယူဆပါတယ်။ဒါပေမဲ့လည်းအထက်လူတော်ကိုဒီမိုကရက်တွေပြန်ထင်းချုပ်နိုင်ဖို့အလားလာကတော့မေးမိန်လာနေပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းတင်ပြခဲ့တာပါ။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသာပတင်းနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒူမီတာ25 kHz 5953ညလိုင်းဒူမီတာ32 kHz 11683ညလိုင်းဒူမီတာ51 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနေရာအတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်တဲ့အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ပေါက်ပေါက်လေးစားကုန်ပြည်လုံးစာချုပ်ကတိကဝတ်အတိုင်းကိုတိုင်းသားတွေရဲ့ကိုယ်ပိုင်ကြံထမ်းခွင့်နဲ့ကိုယ်တိုင်မှာကိုဖန်တီးခွင့်ကိုမရရအောင်ကျွန်တော်တိုက်တွဲဝင်မယ်2008
နောက်ပိုင်းမှာနားဆင်ရမယ့်တိုင်းရင်သတင်းမှာတိုင်းရင်သားတွေရဲ့ခံယူချက်ကိုကြားဖို့ရှိပါတယ်ခင်ဗျာအခုတော့ဦးဝင်းမင်းတင်ဆက်မယ့်ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့အဝေးပြေးအမြန်လမ်းမပေါ်မှာရင်တိုက်မှုနဲ့ထိခိုက်သေးဆုံးခြင်းအပိုင်းနှစ်ကိုတင်ပြထားပါတယ်မြန်မာနိုင်ငံကအမြန်လမ်းသစ်မှာရင်တိုက်ပြီးတည်ဆုံးတန်ရာရတာတွေရှော့ချကာကွယ်နိုင်ဖို့ရင်နဲ့လမ်းစည်းကမ်းလိုက်နာမှုအပြင်အခုလိုလိုက်နာနိုင်အောင်ပံ့ပိုးပေးဖို့လိုတယ်လို့အရေးပေါ်အထူးကဆရာဝန်တွေကထောက်ပြပါတယ်ရန်ကုန်မန္တလေးအမြန်လမ်းသစ်မှာဘယ်လိုစည်းကမ်းတွေအဓိကလိုက်နာဖို့လိုပြီးဘာတွေပံ့ပိုးဖို့လိုအပ်ပါသလဲဒီအကြောင်းရန်ကုန်ပြည်သူ့စည်းရုံးကြီးအရေးပေါ်ကုသမှုဌာနပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုမေးမြန်းပြီးကိုဝင်းမင်းကတင်ဆက်ထားပါတယ်
ဟုတ်ကဲ့ရေဘော်ထုခုဆရာဝန်ကြီးဗမောက္ခဒေါက်တာမမောဦးခင်ဗျာအဝေးပြေးအမြန်လမ်းမှာရင်တိုက်မှုတွေကြောင့်တေဆုံးတန်ရာရတာတွေရှော့ချကာကွယ်နိုင်ရေးကျွန်တော်တို့ပြီးခဲ့တဲ့ဘက်ကဆွေးနွေးရမှာအဓိကဖြစ်ရခြင်းအကြောင်းရင်းတွေဖြစ်တဲ့အရှိန်အမြန်နှုံများတာလမ်းအနေထားအားနေတာနဲ့ရင်မောင်းကျွမ်းကျင်မှုဆရာတွေကိုဆွေးနွေးခဲ့ကြပါလေဆရာဒီတစ်ခေါက်တော့ဆရာရဲ့နောက်ဆုံးအဓိကအကြောင်းရင်းဖြစ်တဲ့ရင်စည်းကမ်းလမ်းစည်းကမ်းလိုက်နာမှုအကြောင်းနဲ့အခုလိုအမြန်လမ်းရင်တိုက်မှုဖြစ်လာရင်ဘလို့အကူအညီတောင်းနေတာတွေကိုဆက်ဆွေးနွေးမှာပါဆရာအဲ့ဒီတော့ဘလို့စီကံတွေကိုလိုက်နာဖို့လိုမလဲဆိုတာစပြောပြပေးပါလားဆရာ
စီကံမိုင်းနဲ့ပတ်သက်လို့ဆိုရင်တော့မြန်လန်းဒီရင်မောင်းတဲ့မိုင်းနှုတ်စပီကာ100ကီလိုမီတာဝန်ကီလိုမီတာ100ဒီမာယူအဲဒါနံပါတ်1စီကံနံပါတ်2စီကံတော့ရင်မောင်းရင်ဘတ်ပတ်မယ်ပြီးတဲ့အခေါ်ရင်မောင်းဖို့အားလုံးကဘတ်ပတ်တတိယစီကံကတော့မြန်လန်းပေါ်မှာမော်တော်ဆိုင်ကယ်မောင်းတာတို့လမ်းလျှောက်တာတို့ကျွမ်းသွားတွေကြောင်းတာတို့ဒီကိစ္စကိုမလုပ်ပါဘူးဆိုတော့ဒါတတိယစီကံနောက်တခြားစီကံတွေကတော့မြန်လန်းရဲ့ဒီချက်ပြစနစ်ဒီညချက်ပြစနစ်ကြောင့်လည်းမကြကနာရေတိုက်မှုတွေဖြစ်ကျွန်တော်တို့အရင်တော့ဆိုရင်ဒီ highway တွေပေါ်မှာပေါင်းရင်ဒီချက်ပြစနစ်ကမှားနေဒီတော့မှားနေတော့ကတော့လေသူကလူတွေကလည်းဒီလိုပဲနားလဲနေကြတဲ့အခါတမျိုးကြီးအခုကျွန်တော်တို့ကစီကံတကြနဲ့ပြန်ပြီးပြင်လိုက်တဲ့အခါမှာကားကြီးရဲ့ချက်ပြစနစ်ကဟိုမှာဘဲဟိုကိုယ်မှလားညာဟိုကိုယ်မှလားကြော်တက်ခိုင်းတာလားဒီကြော်တက်ဖို့အတွက်ချက်ပြတဲ့စနစ်ကိုအခုထိချက်တော့နေအဲ့ဒါကိုနားလဲမှုကြီးလွယ်ပြီးအနောက်ရင်အများကြီးအနောက်ကနေဝင်ပြီးတော့တိုက်လိမ့်ရှင်ဒီစီကံနေအားရှိတ
ယ်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီလိုက်နာတဲ့စီကံနေရှိသလားဆရာ
ကမ္မထားတဲ့စီကံနေမလိုက်နာတဲ့အခါဖြစ်တာလည်းရှိတယ်ဘူးဒါပေမဲ့စီကံနေလိုက်နာနေတော့လည်းပဲလမ်းရဲ့အခြေအနေရာသီဥရဲ့အခြေအနေသူတစ်ပြေတော့ညွန်လာရောရောလေးရှိနေတဲ့အခြေအနေကရေတင်တာပဲဘိုးရွာရင်ရေတင်နေဒီဒီရေဝတ်တယ်ရေဝင်ကားတွေကပရိတ်အုပ်မိရင်အဲ့ဒီမှာနေတယ်အကွေတွေမှာကိုယ့်ရဲ့အင်္ဂါချိုးကိုချိုးနေရကားကိုဒီကိုဆွဲချတယ်အဲ့ဒီတော့ကိုကနကမရတဲ့ဟာဒီကလည်းပဲလိုက်ကံမှုအားနေသေးတယ်။အားနေသေးတယ်မော်တော်ဆိုင်ကိုဒီတန်းပေါ်မှာစီးပွင့်မပေးတာကိုမလိုက်နိုင်ဘူးလားမကဘူး။မော်တော်ဆိုင်ကိုပြောင်းပြန်မောင်းတာတို့လမ်းကိုပြောင်းပြန်မောင်းတော့ညဘက်မှာမီးလဲအောင်မရှိသေးမောင်းတာတို့နောက်ကားတွေပတ်ပြင်ရက်တဲ့အခါမှာဘုရားဖြစ်သွားတယ်တရားကူးရှင်ကိုဝေတိုက်ခဲ့တယ်လို့ဆိုကားတွေကိုအမြန်လမ်းပေါ်မှာစီးကံရကျက်နာတဲ့အခါမှာငန်းရဲ့ကွန်ကရစ်လမ်းပေါ်မှာဂျင်မြဲရဆိုတာဆိုက်ဖို့လို့ရှိတယ်။ဒါပေမဲ့အဲ့ဒီမှာမရရဘူးဆိုရင်တကယ်မှရရမလဲလို့ကြည့်တဲ့အခါကျတော့လေ မြန်လိုင်းရဲ့လမ်းပေးမှာကားရပ်ဖို့နေရာလဲတကယ်တော့ခံပြီးပြရတာမရှိဘူးနိုင်ငံကလမ်းနေမှာဆိုရင်တော့ကားပြည့်ရင်ဖြစ်ဖြစ်နားကျင်ရင်ဖြစ်ဖြစ်ကိုပြန်မလာလို့ဒီမှာခဏတစ်ပြုတ်ရက်ချင်ရင်ပဲဖြစ်ဖြစ်ဒီမှာနည်းနည်းခွက်လက်ကလေးတွေနဲ့ကားရပ်ဖို့နေရာလေးတွေပကြကနာဆိုလိုထားရပေးလို့ရှိရည်အဲ့လိုမရှိတဲ့အခါကျတော့ခုလိုမိုးရွှေချင်းတွေဆိုပူဆိုးတာလမ်းပေးကိုဆင်းတာနဲ့မြန်ထဲမှာရှုပ်နေဆိုရင်ဖြစ်ဖြစ်ဒီလိုတော့ကားရအများကြီးအဲ့ concrete လမ်းပေါ်မှာအခုဟိုတကဖြစ်သွားတယ်ဒီလိုပဲလမ်းပေါ်မှာကားတစ်စီးတစ်ပိုင်းရက်တယ်သူတွေကဆင်းတဲ့အခါမှာဘေးမှာရေမျက်တိချီတယ်မဆင်းဘူးကားလမ်းပေါ်ဝင်နေဒီလိုအခြေအနေမျိုးရရှိစီကန်းကိုလိုက်နာဖို့ဆိုရင်ကျွန်တော်တို့ပြေးနေတော့အဲ့စီကန်းနဲ့ဆက်ဆိုင်နေတခြားဒီဂျပန်ကြီးကပြောလို့ရတယ်ကျွန်တော်ယူဆ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီလိုက်နာတဲ့စီကန်းတွေကိုလိုက်နာနိုင်ပေါ့ဆရာနော်နောက်ထပ်ဘလို့အချက်အလက်တွေလွတ်ဆောင်ပေးဖို့လိုမလဲဆရာကြီး
တကယ်တော့မြန်မာနဲ့မြန်မာမှာဒီအတွက်ဒီနေ့ကာကွယ်ရေးမှာ international ကသိမှတ်တင်ထားတဲ့ကာကွယ်ရေးကတော့ EA ရှိတယ်အင်္ဂလိပ်အဖြစ်က E နဲ့နံပါတ်၁ကတော့ကျွန်တော်တို့ရဲ့ education ပဲ education ဆိုတာကတော့ပြည်သူတွေကိုဒါပညာပေးရမယ်ဒီမောင်းတဲ့အခါမှာစီကိုရှော့ရမယ်ကမ္ဘာပေါ်မှာဒီလိုသဘောမျိုးပညာပေးတဲ့ဤတွေလည်းရှင်းသုံးဖို့တော့ဒီနေ့ကတော့ enforcement မှုဒီ highway ပေါ်မှာရှိနေတဲ့အမြန်လမ်းပေါ်ရဲ့ဒီလိုရက်တပ်ဖွဲ့ရဲ့ဒီရင်းစည်းကမ်းလမ်းစည်းကမ်းတွေပတ်သက်တဲ့အားကိုကျွန်တော်တို့ PP စီစဉ်ရလုပ်ဖို့ကိစ္စတစ်ခုလုပ်ရဲနံပါတ်၃ကတော့ engineering ကိုဒီ line ရဲ့ road design နဲ့ပြည်သိမဲ့နေရာတွေကိုပြည်သိနိုင်မျိုးကျွန်တော်တို့ကရှိတယ်။နံပါတ်၄မျိုးသားမျိုးဖြစ်တာကတော့ emergency service ကိုရှိရမယ်။ဉာဏ်နဲ့ပေါ့မှာ emergency service ဆိုတာအရေးပေါ်အခြေအနေတစ်ခုကြုံလာရင်ခေါ်ဆိုပြီးတော့အကူအညီတောင်းလိုက်လို့ရမယ်။ telephone number လို့ပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုအမြန်လမ်းပေါ်မှာအရေးပေါ်မတော်တဆဖြစ်လာပြီဆိုလို့ရှိရင်အကူအညီတောင်းခံဖို့ဘယ်လိုဆက်သွယ်နိုင်လဲဆရာ
။ဉာဏ်လမ်းပေါ်ကိုထိကံနေတဲ့ပြိုင်လေဒီရင်တန်းကုန်နိုင်တဲ့အကူအညီဖြစ်ခဲ့လို့ရှိရင်အခုဆိုရင်ရန်ကုန်မန္တလေးကျန်ကုန်ကနေစတဲ့ဇီရိုမိုင်ယာနေပြီးတော့မန္တလေးကိုရောက်တော့366မိုင်ကြားထဲမှာရေးပေါ်တော့ဒူနာတီယင်ကိုခေါ်ဆိုလို့လည်းရတယ်၊ဒီတဲ့ယင်ကိုလည်းခေါ်ဆိုလို့ရတယ်၊ရဲတဲ့ဘွက်လည်းခေါ်ဆိုလို့ရတယ်။ဒီသုံးခုလုံးကအခုတော့တီဆောင်နေတာပေါ့နော်။တီဆောင်နေတာအရင်တော့ဆက်ကြည့်တော့မဖြစ်သေးဘူးဆိုတော့လည်းတီဆောင်နေတဲ့အချိန်မှာတော့ရှိတယ်။အခုတော့လည်းဒီတိုင်းဘူးကြောင့်ဖြစ်ပြီးတီကြံရရတဲ့လူတွေကိုညီဖို့အတွက်ဆိုရင်ညာပြင်းတော့ရဲတဲ့ဘွက်ကအရင်ကြောက်နေရှိတယ်။ပြီးရင်ရဲတဲ့ဘွက်ရတဲ့ဆင်းတော်တော့ကောင်းကိုကလမ်းမှာဒီရောအစီအစဉ်ကြည့်လို့ရောကိုယ့်ရဲ့ကားကိုလည်းအစီအစဉ်ကြည့်လို့ခေါ်ကြည့်ရင်တော့လောလောဆယ် hotline number တွေပဲကျွန်တော်ဉာဏ်လမ်းပေါ်မှာရှိဉာဏ်လမ်းပေါ်မှာဒူနာတီယိုခေါ်ကြည့်ရင်ခဏတုံးတုံး192ဖုန်းနံပါတ်ကိုခေါ်လို့ရ192ဖုန်းနံပါတ်ရဲ့အောက်မှာဒူနာတီယိုအတွက်ရေးဝော်ပြင်ဆင်ပြီးတော့ဒီကရဆေးကိုပို့ပေးတဲ့ ambulance ကစမိုင်းတာအလောင်းဝန်ကြီးဌာနကနေပြီး ambulance ဆက်တစီးရဲတပ်ဖွဲ့မှာ ambulance ဆက်စီးနဲ့မြန်မာနိုင်ငံချက်ချင်းဒီအစီအစဉ် ambulance 4စီးရှိတယ်အလုံးစုံ ambulance 25စီးတိဒီအမြန်လမ်းပေါ်မှာရှိနေတာပေါ့နော်။ဒါပေမဲ့အများအပြားတော့ဒီဖုန်းနံပါတ်တွေကိုခေါ်ဆိုဖို့အတွက်ဒီလိုတူတူကမသိသေးဘူး။နောက်ဒီနေ့ပတ်သက်တဲ့အနေနဲ့တခုခုရင်းကျက်တာဆက်ပြက်တာဒါမှမဟုတ်လည်းတခုခုရောက်ဖြစ်နေတယ်ပဲ။မိသက်ဌာနကလည်းပဲလာတယ်မိသက်ဌာနရဲ့အမြန်လမ်းပေါ်မှာခေါ်လို့ရတဲ့နံပါတ်က191။နောက်ဒီနေ့ရေဘော်ကိစ္စတွေအားလုံးကြားရရနေပြီးတော့ call center အဖြစ်လုပ်ပေးတဲ့180ဒီနံပါတ်၃မျိုးကခေါ်လို့ရပါနော်။ခေါ်ဆိုတာနဲ့ကျွန်တော်တို့ရဲ့ဒီလူနာပြင်းနေရောပါရောရဲ့ဖြန့်ပြူးတမှုကနိုင်ငံရေးကြမှာစကန်တစ်ခုကြီးရှိတဲ့အတွက်ကြောင့်သလားမနေ့မှမိနစ်20အတွင်းလူနာပြင်းနဲ့ရဲတပ်ဖွဲ့ရဲ့အကူအညီဖြစ်ပြရနိုင်တဲ့အခြေအနေမှာရှိတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအမြန်လမ်းပေါ်မှာမတော်တဆဖြစ်ပြီးတော့သိဆုံးရမှုနဲ့ပတ်သက်ပြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
။ညာအဖြစ်တော့ဒီလူလူကမြန်လမ်းရဲ့အင်ဂျင်နီယာဒီဇိုင်းကိုဖြစ်တင်တယ်။တကယ်တော့လည်းသုတေသနတွေလုပ်ကြည့်တဲ့အခါမှာဒီအင်ဂျင်နီယာဒီဇိုင်းရောက်ဖြစ်တဲ့နေရာတွေရှိနေတာတော့မမှန်ဘူးကိုမှန်ပါတယ်။သို့တော်လည်းပဲဒီမောင်းနေရဲ့ပြုမှုပုံကြောင့်ရဒီရာသီဥတုအခြေအနေကြောင့်ရနောက်များပြည့်ဖြစ်တဲ့ကရှိတာကဘေးကရွရွာလူတို့ရဲ့အញ្ញံလန်းဥပဒေကိုလိုက်နာမှုအနေနေတာ။တိုင်းငယ်ကြီးဖြတ်မောင်းတာတို့သူတို့ပြင်းတော့ညအခြေအနေမှာဆိုရင်အញ្ញံလန်းကမိအလင်းရောင်အားလည်းအရင်နေတော့ဒါတွေကဖြစ်ပြင်းရအောင်မဲ့ဟာကြီးဖြစ်တာပေါ့။အလုံးချုပ်ပြောရင်တော့ရန်ကုန်မန္တလေးအញ្ញံလန်းမှာရန်နေကြီးရှင်ကြီးတို့အလုံးဟာသိပညာရှိပြီးစဉ်စဉ်ချင်းချင်းနဲ့ဥပဒေကိုလိုက်နာရင်တော့ပိုအဆင်ပြေမယ်လို့ယူဆ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဦးဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပြီးခုတခါတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနှားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့ပထမဦးဆုံးသောစီးပွားရေးဇုံအကြောင်းကိုဥအောင်ခင်ကရေးသားတင်ပြထားပါတယ်။
ပေးစင်ဦးဆောင်တဲ့ရသားတပိုင်းအစိုးရလက်ထက်ကကြောက်ချူတီလဝါနဲ့ဒဝဲမှာအထူးစီးပွားရေးဇုံတွေဆောက်ဖို့စီစဉ်ပါတယ်။အထူးဇုံတည်ဆောက်ဖို့စီအစိုးရခေတ်ကစေခူးခဲ့တာကိုအကောင့်ထဲပေါ်လာပါပဲ။ ဒီအထက်မှာတီလဝါအထူးစီးပွားရေးဇုံတစ်ခုသာတက်ဝင်လှုပ်ရှားနေတာတွေ့ရပါတယ်တီလဝါဇုံကိုအရင်ဆုံးတရုတ်ကမျက်စိကျပါတယ်2004ကတန်ရင်ကြောက်တန်းဆက်မှုဇုံတည်ထောင်ဖို့တရုတ်ကစိတ်ကူးခဲ့ပေမဲ့စီးပွားရေးအရာပိုပြီးမျိုးမျိုးမြင့်မြင့်ရနိုင်မဲ့ကြောက်ဖြူကိုအကောင်အထည်ပေါ်ဖို့ဦးစားပေးခဲ့ပါတယ်ဒါကြောင့်တရုတ်နေရာဂျပန်ဝင်လာပြီးတန်ရင်ကြောက်တန်းဆက်မှုဇုံနေရာမှာတီလဝါအထူးစီးပွားရေးဇုံတည်ဆောက်ဖို့2017မှာမြန်မာအစိုးရနဲ့သဘောတူလိုက်ပါတယ်2013မှာတည်ဆောက်တဲ့တီလဝါဇုံကို2015မှာစတင်အသုံးပြုနိုင်တာမို့ပထမဆုံးသောအထူးစီးပွားရေးဇုံဖြစ်လာပါတယ်ကြောက်ဖြူယူနန်ဓာတ်ငွေပိုက်လိုင်းကို2013မှာဆောက်လုပ်ပြီးစီးပြီးမကြာမီရင်းနံပိုက်လိုင်းဆောက်လုပ်နိုင်တာမို့တရုတ်ရဲ့ပိုက်လိုင်းစီမံကိန်းအောင်မြင်သွားပါတယ်တင်ဟန်ဇတ်တထည့်ယူမှုမှာခြေတွက်နေတဲ့တရုတ်ဟာအထူးစီးပွားရေးဇုံတည်ဆောက်ရမှာဂျပန်ကမမီပဲဖြစ်နေပါတဲ့
တဝဲအထူးစီးပွားရေးဆောင်စီမံကိန်းမှာလဲထိုင်းနဲ့လက်တွဲအကောင်ထည်ဖော်ဖို့ဂျပန်ကသဘောတူထားပုံရပါတယ်လွန်ခဲ့တဲ့နှစ်ကဒေါ်လာတန်း1500လောက်အထိဂျပန်ကရင်းနှီးမြှုပ်နှံခဲ့ပါတယ်အဲ့ဒီတည်းက3ပုံ2ပုံဟာစင်ကာပူကတဆင့်မြှုပ်နှံတာဖြစ်ပါတယ်ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းကိုဂျပန်ကုမ္ပဏီတွေပိုပြီးစိတ်ဝင်စားကြပါတယ်တရုတ်စင်ကာပူနဲ့နယ်သာလန်ပြီးရင်ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုဟာစတုထအများဆုံးဖြစ်တယ်လို့မေလ29ရက်နေ့ထုတ် Japan Times မှာဖော်ပြထားပါတယ်ဂျပန်ရဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA မြန်မာအစိုးရနဲ့ပုဂ္ဂလိကမြန်မာဂျပန်အစုအဖွဲ့တွေပူးပေါင်းပြီးတီလဝါအထူးစီးပွားရေးဇုံကိုအကောင့်ထည့်ဖော်နေတာဖြစ်ပါတယ်တီလဝါရဲ့အခြေအနေကို IGC နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးစင်တာကမတ်လကအစည်းအဝေးခန်းစာထုတ်ပြန်ထားပါတယ်
မြန်မာပြည်ရဲ့ပထမဆုံးအထူးစီးပွားရေးဇုံကိုဘယ်အတိုင်းအတာအထိအကောင့်ထည့်ဖော်နိုင်တယ်လဲဆိုတာကို IGC International Group Center ကလေ့လာစမ်းသပ်ထားတာဖြစ်ပါတယ်။ကုန်ပြန်ပြူးမှုအလုပ်သမားနဲ့လုပ်ငန်းအခြေအနေဆိုင်ရာအစိုးရခန်းစာတွေမှာအခြေခံပြီးရေးထားတာလို့ဆိုပါတယ်။လွန်ခဲ့တဲ့ February 1ရက်နေ့အထိတီလဝါမှာလုပ်ငန်းပေါင်း38ခုရှိနေပြီးအလုပ်အကိုင်9000ကျော်ဖန်တီးပေးနိုင်တယ်လို့ဆိုပါတယ်။အထူးစီးပွားရေးဇုံမှာအခွန်ကင်းလို့ခွင့်ဇုံနဲ့လုပ်ငန်းမြင့်တင်ရေးဇုံဆိုပြီးနှစ်ပိုင်းခွဲထားပါသေးတယ်။အခွန်ကင်းလို့ခွင့်ဇုံရဲ့ထုတ်လုပ်မှုကွန်ဆက်ရာဂိုင်းနှုန်းကိုနိုင်ငံခြားကတင်ပို့ပါသေးတယ်။ဒါကြောင့်ဒီဇုံမှာအထည်ချုပ်လုပ်ငန်းနဲ့အကြီးစားရက်စက်ပစ္စည်းထုတ်လုပ်မှုကိုအဓိကထားပါသေးတယ်။လုပ်ငန်းမြင့်တင်ရေးဇုံကတော့ပြည်တွင်းဈေးကွက်အတွက်ဖြစ်ပါသေးတယ်။
ဒါကြောင့်ပို့ကုန်ထုတ်လုပ်တဲ့အခွန်ကင်းလွတ်ဇုံမှာအလုပ်သမားဥယျာဉ်9ဆပိုများနေပါတယ်အထူးစီးပွားရေးဇုံကနိုင်ငံခြားကုမ္ပဏီတွေရဲ့အတတ်ပညာပြည်တွင်းကုမ္ပဏီတွေစီကိုပြန့်နှံ့သွားတာဟာအကျိုးအမြတ်လို့ဆိုရပါမယ်နိုင်ငံခြားကုမ္ပဏီတွေမှာလုပ်တဲ့မြန်မာတွေလုပ်ငန်းကျွမ်းကျင်လာကြပြီးအခြားအလုပ်တွေကိုပြောင်းရွှေ့လုပ်ကင်တဲ့အခါကျွမ်းကျင်မှုနဲ့အတတ်ပညာပြန့်နှံ့သွားပါတယ်ဒါဟာအထူးစီးပွားရေးဇုံရဲ့အကျိုးကျေးဇူးတစ်ခုဖြစ်ပါတယ်လူစွမ်းအားစီမံခံခွဲမှုဗန္ဒာကြီးနဲ့စည်ရင်းအင်းစတာတွေမှာခင့်မိပြီးကျွမ်းကျင်လာကြပါတယ်ပြည်တွင်းလုပ်ငန်းတွေကပေးပို့တဲ့ကုန်ညမ်းတွေကိုအထူးဆုံးမှာကုန်ကြောအဖြစ်ပြောင်းလဲနိုင်တာဟာတိုင်းပြည်စီးပွားရေးကိုမြင့်တင်ရာရောက်ပါတယ်ပြည်တွင်းကုန်ညမ်းနဲ့ဝန်ဆောင်မှုကိုအထူးစီးပွားရေးဇုံမှာသုံးနိုင်ဖို့လိုအပ်ပါတယ
်ဒါပေမဲ့တီလဝါမှာတော့ဒီလိုလုပ်နိုင်တဲ့အင်အားနေပါနေပါသေးအခွန်ကင်းလို့ဇုံမှာပြည်တွင်းကုန်ကျန်းသုံးတဲ့ဇယိတ်စကားဟာ10ရာခိုင်နှုန်းအောက်မှာသာရှိနေပြီးလုံငန်းမြင့်တင်ရေးဇုံမှာတော့20ရာခိုင်နှုန်းအောက်မှာရှိတယ်လို့သိရပါတယ်။အစားအသောက်လုံငန်းမှာသာပြည်တွင်းကုန်ကျန်း90ရာခိုင်နှုန်းအသုံးပြုပါတယ်။လုံသမားအများစုဟာပြည်လဝအနီးတစ်ဝိုက်မှာငားရနေထိုင်တဲ့အတွက်တွားရလာရအဆင်ပြေပါတယ်။ဒါပေမဲ့မန်နေဂျာတွေကတော့အနေဝေးတဲ့အတွက်တစ်နေ့2နာရီကျော်အလုပ်သွားဖို့အချိန်ပေးနေရပါတယ်။တီလဝါအထူးစီးပွားရေးဇုံအတွင်းနေထိုင်လုပ်ကိုင်နိုင်ရေးနဲ့အဆင်ပြေချောမွေ့စေရေးအတွက်ဝန်ဆောင်လုပ်ငန်းတွေမရှိသေးတာကိုအားနည်းချက်တစ်ခုအဖြစ်ပေါ်ပြထားပါတယ်။ရန်ကုန်နဲ့မိသားကိုအကြောင်းပြုပြီးအင်ယာစီမံကိန်းမလုပ်တာဖြစ်ပုံရပါတယ်။အထူးစီးပွားရေးဇုံအောင်မြင်နေတဲ့တရုတ်၊ထိုင်ဝမ်၊တောင်ကိုရီးယားမှာပြည်တွင်းဈေးကွက်နဲ့ချိတ်ဆက်ပြီးအထူးဇုံပြင်ပမှာအလုပ်အကင်ဖန်တီးပေးနိုင်တာတွေတွေ့ရပါတယ်။ဒါပေမဲ့တီလဝါကတော့ဒီအဆင့်ကိုရောက်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ
သူက
ောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါတော့မယ်ခင်ဗျာ။တိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေကစူးစီးတင်ပြထားတာပါ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်မျိုးချစ်ပါတီ APP ကိုဖျက်သိမ်းပြီးရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းလိုက်ပြီးဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မိုင်းရင်ဒေသဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြောက်ပိုင်းမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေကြောင့်ရွာသားတွေရာနဲ့ချီပြီးစစ်ဘေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့သူ့အတွင်းရင်မှုဖြစ်တဲ့ဆိုင်းလိန်နဲ့တွေ့ဆုံမင်းမြတ်ချက်တွေကိုကြားသားရမှာပါရှင်
ကျမကနန်းခွန်ပါရှင်တင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာရခိုင်မျိုးချစ်ပါတီ APP ကိုဖျက်သိမ်းပြီးရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းလိုက်ပြီးဖြစ်ပါတယ်အောက်တိုဘာလ23ရက်နေ့ကအခုလိုပူးပေါင်းလိုက်တဲ့အကြောင်းကိုနှစ်ဖက်ခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပါတယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကခေါင်းဆောင်တွေရဲ့ဖြတ်တန်းလာမှုတမိုင်းကိုလေးစားတဲ့အတွက်ကြိုတင်သတ်မှတ်ချက်တစုံတရာမရှိဘဲရခိုင်ဒီမိုကရေစီအဖွဲ့ချုပ်အလံအောက်ကိုခေါ်လုံမှုလက်တွဲပူးပေါင်းသွားဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်ဆွေးနွေးပွဲကိုရခိုင်မျိုးချစ်ပါတီကဥက္ကဋ္ဌအတွင်းရင်းမှုအပါအဝင်9ဦးနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဘက်က4ဦးတက်ရောက်ခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနမလူမြို့နယ်မိုင်းရင်ဒေသဘက်မှာတောင်ပိုင်းရှမ်းပြည်သမတော် RCSS နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင် TNL တမ်းမလောင်တပ်ဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်သမတော် SSBB ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ်။အောက်တိုဘာလ23ရက်နေ့နဲ့24ရက်နေ့တွေမှာနှစ်ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တောင်ပိုင်းရှမ်းပြည်သမတော်ပြောခွင့်ရဘူမူကြီးဆိုင်ဦးကပြောပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲကြောင့်မိုင်းရင်ကျွာအုပ်စု6ရွာကဒေသခံရွာသား4ရခန့်နမလူမြို့ထဲကိုစစ်ဘေးသိမ်းရှောင်နေရတယ်လို့နမလူမြို့စစ်ရှောင်ကူညီပေးရေးတာဝန်ခံတွေကပြောပါတယ်။RCS တပ်ဖွဲ့နဲ့ TNL တမ်းမလောင်တပ်ဖွဲ့ SSPP မြောက်ပိုင်းရှမ်းပြည်တပ်မတော်ပူပေါင်းတပ်ဖွဲ့တို့ကြားပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကလည်းနမ်မရူမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်
ကရင်လက်နက်ကိုင်အဖွဲ့စည်းများအလုံးပြန်လည်ပေါင်းစည်းနိုင်ရေးအတွက်ကရင်ပါတီဖြစ်တဲ့ KNDP ပါတီကသဘောထားထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်။ကရင်ပြည်သူတွေတောင်းဆိုချက်အရကရင်ပါတီပေါင်းစည်းနိုင်ပြီးဖြစ်တယ်လို့ကရင်လက်နက်ကိုင်အဖွဲ့စည်းကလည်းပေါင်းစည်းတာပြန်လို့ခြင်းနဲ့အတွက်အခုလိုတောင်းဆိုလိုက်တာဖြစ်တယ်လို့ KNDP ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်။အဲ့ဒီတောင်းဆိုချက်ကိုအခုလ20ရက်နေ့မှာသဘောထားထုတ်ပြန်လိုက်တာဖြစ်ပြီးကရင်လက်နက်ကိုင်ပေါင်းစည်းရေးအပြင်အစိုးရတပ်မတော်နဲ့အင်းနာလက်နက်ကင်အဖွဲ့ထိပ်တီးခေါင်းဆောင်တွေကျင်းပမဲ့ငင်းချမ်းရဲ့ညီလာခံမလဲသဘောထားကြီးစွာဆွေးနွေးစီလိုကြောင်းလဲတိုက်တွန်းထားပါတယ
်မုံပြင်းနဲ့ကြံ့မျိုးမျိုးနဲ့ရှေးဟောင်းရင်ကျင်းမှုနဲ့ကဘာဝပတ်ဝန်းကျင်ထိသေးလေးလာဆန်းစစ်ခြင်းသူတည်နာစာရန်ကိုအခုနှစ်မကုန်မီကြံ့မျိုးမျိုးနဲ့မှာစာရန်ဖတ်ကြားနိုင်ဖို့အပိတဆောင်ရွက်သွားမယ်လို့မုံပြင်းနဲ့လှုပ်တော်ဥက္ကဋ္ဌတော်တင်ဤကပြောပါတယ်စာရန်ဖတ်ဖို့မော်လမြိုင်တပ်ကလူကဗမာခတွေစောက်တာတွေသူတို့ဆိုင်ရာပါတာရလိုက်ဆောင်ရွက်ပြီးနိုဝင်ဘာလသို့မဟုတ်ဒီဇင်ဘာလစမှာဖတ်ကြားနိုင်အောင်ဆောင်ရွက်တော်မှာဖြစ်သလိုသူတည်တဲ့နောက်ဇာတ်ထုတ်ဖို့အသည့်ကိုဆောင်ရွက်တော်မယ်လို့သူကပြောပါတယ်ကြက်မျိုးမျိုးနဲ့ရှိရေဘူးစန်းသွင်းများပါဝင်တမိုင်းဝင်ကြက်မျိုးဖျားကြီးကြောက်ဆောင်နဲ့ထုံကြောက်ကူတွေကိုလေ့လာပြီးစိုက်ပျိုးရေးနဲ့မြေကြီးတွေကိုလည်းသတ်ခွဲလေ့လာခဲ့ပါတယ်အဆိုပါသူတည်တဲ့နောက်စာရန်ကိုလုံခဲ့တဲ့ရှစ်လကစတဲ့လေးလာခဲ့ပြီးမုံမီနယ်လှုပ်တော်နဲ့မော်လမြိုင်တက်ကလူကသူ့တည်တည်ပညာရှင်တို့ပူးပေါင်းပြီးတော့လှုပ်တော်ဘာချက်နဲ့ဆောင်ရွက်ထားတယ်လို့လှုပ်တော်ကိုယ်စားလှယ်တွေကပြောပါတယ်
။ချင်းလူမျိုးတွေရဲ့အထင်ကရပွဲတော်ကြီးတစ်ခုဖြစ်တဲ့ချင်းရောရာခွာတိုပွဲတော်ကြီးကိုတီးတိမ်မျိုးကမ်းဟောက်ခမ်းမန်မှာအခုလ23ရက်နေ့ကနေ24ရက်နေ့အထိစီကားတိုက်နှိပ်စွာကျင်းပကြပါတယ်။နေ့ရက်တာကျင်းပတဲ့ခွာတိုပွဲတော်ကြီးမှာချင်းရခင်ကချင်းပိုးပွားများအစဉ်လာရပြအုံတဲဆောင်ချင်းမိထွန်းချင်းတွေလှုပ်ဆောင်ခဲ့ကြသလိုရွရယာဝတ်စုံအကရင်နဲ့ဖျော်ဖြေတင်ဆက်ခြင်းခစ်ပေါ်တေးဂီတနဲ့ဖျော်ဖြေခြင်းရွရယာဝတ်စားစီရင်မှုများပြတ်တာခြင်းရွရယာသုံးဆောင်များပြတ်တာခြင်းနဲ့မော်ဒယ်ရှိုးပြိုင်ပွဲများကျင်းပပြုလုပ်ခဲ့ပါတယ်။ရှင်းသမိုင်းသူတေတနာပညာရှင်တွေရဲ့ပြောဆိုချက်အရခွာတိုပွဲတော်ကို AD 1400ပတ်ဝန်းကျင်မှာစတင်ကျင်းပခဲ့ကြပြီးနှစ်ပေါင်း600ကျော်ရှိပြီဖြစ်တယ်လို့သိရပါတယ်။
ခွာတို့ဘဲတော်ကိုရွရနှစ်တက်ကူပွဲတုံမဟုတ်ကောက်ရိတ်သိမ့်ပွဲတုံမဟုတ်မကောင်းဆိုးဝါးနင်ထုတ်ပြီးကံကောင်းခြင်းနဲ့မင်္ဂလာရှိမှုအားကြိုဆိုခြင်းပွဲတော်လို့လည်းအနှက်အသိပ်ပဲဖွင့်ဆိုကြပါတယ်။
ခုတင်လွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့စန်တိုင်းနာမြဒီမိုကရေစီအဖွဲ့ချုပ် SNLD ဈာကောင်းပါတီဟာပါတီတီဆောင်ခြင်းနှစ်30အထိမ့်မှအဖြစ်တောင်ကြီးမြို့ရှမ်းစာပေရင်ကျင်းမှုအသင်းရုံးမှာအောက်တိုဘာလ 25 ရက်နေ့နဲ့ 26 ရက်နေ့မှာကျင်းပခဲ့ပါတယ်။နှစ်30ကာလအတွင်း SNLD ကလူထုအတွက်ဘာတွေလုပ်ခဲ့ပါသလဲ
60ကောဘာတွေလှုပ်ဆောင်သွားအောင်မှာလဲဆိုတာပါတီရဲ့အထူးအတွင်းရေးမှုလည်းဖြစ်ကြိုးရေးစုခွင့်ရှိသူလည်းဖြစ်တဲ့ဆိုင်လိုက်ကိုနမ်ဟောင်ကနေဆက်သွယ်မေးမြန်းရမှာအခုလို့စပြောပါတယ်။2018ခုနှစ်မှာဆက်ခေါ်တဲ့မိသားညီလာဆောင်ကျွန်တော်မတက်တဲ့ခါကျတော့2005မှာကျွန်တော်တောင်းဆောင်နေရုပ်ပုံမှန်မျိုးတက်ပြီးတော့ဖန်စီခေါ်ဆောင်နေအဲ့ဒီချိန်မှာအပြင်မှာရှိနေတဲ့ကျွန်တော်ပါတီဝင်တွေနော
ုတ်ကဲ့ဒီအခက်ခဲတွေကြားတဲ့ကနှစ်ပေါင်း30အတွင်းမှာလူထုအတွက်ပါရီလုပ်ပေးနိုင်ခဲ့ပါတယ်ရှင
်ပထမတစ်ချက်ကတော့ပေါက်ကော40ကုန်ပြင်းလုံးစာချုပ်ကတိကဝတ်အတိုင်းကိုတိုင်းသားတွေရဲ့ကိုယ်ပိုင်ကြံစည်ခွင့်နဲ့ကိုယ်တိုင်မှာကိုယ်ဖန်တီးခွင့်ကိုမရရအောင်ကျွန်တော်တိုက်တွန်းဝင်တယ်2008အခြေခံဥပဒေဟာအဲ့ဒီတိုင်းသားတွေရဲ့အခွင့်အရေးတွေကိုပြည်ပြင်းတားဆီးတဲ့အတွက်ကြောင့်ကျွန်တော်2008ကိုလက်မခံဘူးတနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတန်းတူညီညွတ်မှုနောက်အမျိုးသားတန်းတူညီညွတ်မှုနဲ့ကိုယ်ပိုင်ကြံစည်ခွင့်လွတ်လပ်ခွင့်ပြုစာရည်ကျွန်တော်ဒီနေ့ဒီမရသေးဘူးဆိုတာကျွန်တော်ပါတီတူရှိခြင်းကစက်တီတစ်ခုဖြစ်ပါတယ်ဒါဟာကျွန်တော်တန်းပြည်တိုင်းကအကုန်လုံးအတွက်ကိုရဲရဲဝံ့ဝံ့ရက်တည်ခဲ့တဲ့စက်တီတာကတစ်ခုလို့ကျွန်တော်ညီမောင်ထုတ်ပြလို့ရပါတယ
်ဒီနှစ်ပေါင်း30လုံးလုံးမှရှိတဲ့အတာချက်တွေက
အသာချက်ကရှမ်းအမျိုးသားရှမ်းတိုင်းသားတစ်ခုတည်းကိုရဲပါတီခိုင်ချက်တစ်ခုကနေအခုရှမ်းပြည်တိုင်းသားအားလုံးကိုပူဇော်ပြုတဲ့နိုင်ငံရေးခိုင်ချက်တစ်ခုကိုကျွန်တော်ကြောင်းလဲလိုက်နိုင်တယ်။ SNLD ဆိုတာရှမ်းတိုင်းသားတစ်ခုတည်းအတွက်ကိုညီညွတ်ပြီးလှုပ်ဆောင်နေတာမဟုတ်ဘူး။ရှမ်းပြည်တိုင်းသားအကုန်လုံးရဲ့ပြည်ပပြတ်ထန်းခွင့်ရရှိဖို့အတွက်ရန်ညီညွတ်ခွင့်ရဖို့အတွက်တက်ကြွဝင်နေတဲ့ပါတီတစ်ခုဖြစ်ပါတယ်။
ရှမ်းပြည်တန်းပေါင်းစည်းရေးအတွက်သွားနေတယ်ဆိုတော့လက်ရှိဖြစ်နေတဲ့မြောက်ပိုင်းလက်နက်ကင်ပြဿနာကိုဘယ်လိုဝိုင်းဝန်းကင်တွေတွားဖို့ရှိပါသလဲရှင်
။နိုင်ငံပြဿနာကိုနိုင်ငံအကြီးအကဲပြင်းထန်တဲ့အနေအထားရောက်သွားပြီဆိုလို့ရှိရင်ဒီလက်နက်ကင်ပြဿနာကလည်းအလိုလိုနည်းခုံရင်းသွားမှာဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်။ကျွန်တော်မဖြစ်မနေကတော့မှာပြည်ရင်းရင်းကြံရေးစစ်မှန်တဲ့ဆက်ရက်ပြောင်းစုပေါ်ပေါက်ပြီးတော့မှတိုင်းနာတိုင်းအမျိုးသားတိုင်းကဓာတ်နေကြီးရတဲ့ခုံရင်းတွေမရမချင်းနိုင်ငံရဲ့စော်ကြီးပုံစံကဥပဒေအားတိုင်းနာပြည်ရင်းလူတွေရဲ့လုံးရဲ့စံတာနဲ့ကြည့်ရဲနေသားမျိုးရောက်တဲ့အချိန်ကိုကျွန်တော်မဆုံးမနစ်ဆက်ပြီးပြပန်းသွားမယ်
။ဆက်ပြီးတော့ရခိုင်ပြည်နယ်တောက်ဖြူခိုင်အမ်းမြို့နယ်တပြူချိုင်ကျွန်းပြပင်လဟာချောင်းနဲ့အနီးတဝိုက်မှာတန်းနဲ့ချီတဲ့ဂုံးကောင်တွေတည်ဆုံနေတာကို Facebook လူမှုကွန်ရက်မှာတင်ခဲ့တဲ့အမ်းမြို့နယ်ပိုက်လိုင်းစောင့်ကြည့်ရေးလှုပ်ရှားမှုအဖွဲ့ဥက္ကဋ္ဌကိုမျိုးလွင်ကိုအာဏာပိုင်တွေဘက်ကဆက်သွယ်ရေးဥပဒေပုံမှန်68ကကြီးနဲ့အမ်းမြို့မှာရေစခန်းမှာအမှုဖွင့်ထားပါတယ်ဒီအကြောင်းကိုတော့မောင်အေးကနေစူးစီးထားပြီးနိုင်ခွင့်အိမ်ကနေတင်ဆက်ပေးထားပါတယ
်ကန်းနဲ့ချီတဲ့ဂုံးတွေတိတ်ဆုံနေတာကို Facebook လူမှုကွန်ရက်မှာတင်ခဲ့လို့အမှုဖွင့်ခံရတာနဲ့ပတ်သက်ပြီးကိုမျိုးလွင်ကအခုလိုပြောပါတယ်
ဒါကြတဲ့တော့အမ်းမြန်မာစကားမလာတဲ့လည်းတော့ပြည်တော်တော့ကိုရာဒီမှာပေါ်ကြတော့တော့မြန်မာအောက်ဆောင်မင်းပြောတာရောခုံးကြီးကြီးကြတယ်ပြောခွာရမယ်နော်ခုံးကြီးကြီးကြတယ်ကျွန်တော်တို့ဆက်ခံလိုက်ရတာပေါ့
ခုမျိုးတွေဟာသူ့ရဲ့ Facebook စာမျက်နှာမှာစက်တင်ဘာလ22ရက်နေ့ကတိမ်ပေါင်းများစွာတော့ဂုံးတွေစိတ်ဆုံးနေတဲ့ဓာတ်ပုံနဲ့မဒေးကျွန်းတဝိုက်ကစတင်ခဲ့တဲ့ရေအမဲရောင်ညဉ့်ညမ်းရေထုတွေမူလရေအရည်တွေကိုကြားစုံးစီပါတယ်ဂုံးကောက်နေတဲ့ရေလုတ်သားတွေအရည်ပြားနာများဖြစ်ပေါ်စေတဲ့ဆိုပြီးရေးသားခဲ့တာပါဒီလိုရေးသားခဲ့တဲ့အတွက်အမ်းမြို့နယ်ဇူအုပ်ချုပ်ရေးမှူးကကိုမျိုးလွင်ကိုဆက်တူရေးဥပဒေပုံမှန်68ကနဲ့အမ်းမြို့မှာရဲစခန်းမှာအောက်တိုဘာလ3မှာစိုင်ချက်ပွေထားတာဖြစ်ပါတယ်။ကိုမျိုးလွင်ကတော့ဥပဒေကြောင်းအရဆက်လက်ဖြေရှင်းသွားမှာဖြစ်တယ်လို့လည်းအခုလိုဆက်ပြောပါတယ်။
ဒီတော့တိုင်ချင်းပေါ်တော့လည်းအမှန်တကယ်ဆောင်ရည်လက်ဆွေလုံးလည်းမဖြစ်အောင်လုပ်ပါနဲ့ဒီနေ့ကတော့တက်မဲ့ဥပဒေနဲ့ကြောင့်တော့ဒီနေ့ကပြန်လို့စေတားပြီးတော့ဆင်းသာဖို့ရတယ
်ခရိုင်တာဝန်ရှိသူတွေနဲ့တူဂုံးတွေတည်ဆုံတဲ့နေရာကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကြောက်ခုမြုပ်ကဆရာထွန်းလွင်ကတရားစွဲဆိုတာဟာအပြင်းမမဟုတ်ဘူးလို့အခုလိုပြောပါတယ
်ကိုယ်ဒေတာအတွင်းမှာဖြစ်နေတဲ့ဟာဒီလိုဒီမှုကလည်းတင်ပြီးပြောရဲဆိုတာကျွန်တော်ရှိနေလို့ပါနော်အော်ဒါကဒီဘန်ချလာရဲ့ဆိုတော့ကိုထိတ်တာဒီပြည့်ဆိုးရမယ်လေ။မဟုတ်ဒီအရေးကြောက်ကြမှာပေါ့။ကိုယ်တရားခွင့်လို့ဆိုမှားနေပြီ။ဘုံဒီလေးဆိုတဲ့ဟာလည်းဒီလိုကလက်ခံထားပြီ
ကျောက်ပြုခရံငါလုံးကဥစည်းဌာနပါဝင်တာဝန်ရှိသူတွေဂုံးတေဆုံးမှုဟာရေထူးညဉ့်ညံမှုကြောင့်မဟုတ်ပဲမိုးရင်များပြီးရေချိုးဝင်ရောက်လာတာကြောင့်တေဆုံးနိုင်တယ်လို့အပူများပြီးတေဆုံးတာလည်းဖြစ်နိုင်ပြီး တက်တန်းကုန်ပြီးတိတ်ဆုံးတာလည်းဖြစ်နိုင်တယ်လို့ကြောက်ပြမြို့နယ်အုပ်ချုပ်ရေးမှူးဦးရဲမြတ်သိန်းကစက်တင်ဘာလကုန်မှာပြောဆိုထားပါတယ်။လွန်ခဲ့တဲ့ဩဂုတ်လဆောပိုင်းကလည်းကြောက်ပြမြို့နယ်တန်တန်မြစ်မှာရေရောင်ပြောင်းလဲမှုဖြစ်ပေါ်ပြီးနောက်အမ်းမြေပုံစတဲ့မြို့နယ်တွေကမြစ်ချောင်းတွေကိုလည်းကျင်ပြခဲ့တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပေမဲ့အစိုးရဘက်ကတော့အခုချိန်ထိပြည်သူတွေက
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်မျိုးချစ်ပါတီ APP ကိုဖျက်သိမ်းပြီးရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းလိုက်ပြီးဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ့်တူမြို့နယ်မိုင်းရင်ဒေသဖက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA SSPP မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ရွာသားတွေရာနဲ့ချီစစ်ပေးတင်းချောင်နေကြရပါတယ်။
ကရစီတွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေတင်ဆက်တဲ့တန်ရင်သတင်းလွှာပဲဖြစ်ပါတယ်ခင်ဗျာ
။ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒါရရှိနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ဒါရရှိနေ VOA ကိုစာရေးသားကြပါအောင်ခင်ဗျာ။မနေ့ပြန်မနေ့ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိဒိုင်းနိုမီတာ24 40 48တို့ကနေဖမ်းယူနားဆင်နေပါတယ်။အခုတော့ကြံနေသေးတဲ့အချိန်တော့တွင်မှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ဗျာ
။မြန်မာပြည်သူကထင်ရှားတဲ့ဒီမိုကရက်ပါတီဝင်တချို့ပါဝင်နေရာတော်များကိုပေးပို့တဲ့ဘုံလိုတန်ရရှိတဲ့ထုတ်တွေကိုအာဏာပိုင်တွေထပ်မံသိမ်းဆည်းရမိနေချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကတော့နိုင်ငံရေးအခြေအနေတွေပေါ်မချင်မနှက်ဒေါသထွက်နေတာသတင်းမီဒီယာတွေရောက်ဆိုပြီးပြစ်တင်ပြောဆိုလိုက်ပါတယ်။ဒီနေ့အချိန်မှာလူတိုင်းဝန်ကြီးတွေ့မြင်နေရတဲ့အမျက်ဒေါသတွေကမမှန်မကန်သတင်းတွေပေါ်ပြနေတဲ့သတင်းဌာနကြီးတွေကြောင့်အဓိကဖြစ်ရတဲ့အကြောင်းဒီနေ့စောင်းမှာပဲတူတာလူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ရုပ်ရှင်သတင်းဆောင်ရောဘတ်ဒန်နီရိုနဲ့ဒုသမဟောင်းဂျိုးဘိုင်ဒန်တို့တံပေးပို့တဲ့ပေါက်ကွဲပစ္စည်းပါဝင်တယ်လို့မတင်ကားတဲ့ထုတ်တွေဒီနေ့ထပ်မံတွေ့ရှိချိန်မှာပဲသမ္မတရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။အခုဆိုရင်တော့တင်းနာနေကဆက်လို့အမေရိကန်ကနေရာတော်များမှာရှာဖွေတွေ့ရှိတဲ့မတင်ကားစရာထုတ်ပေါင်း10ခုတည်းမနေ့ရှိနေပါပြီ။တူရကီနိုင်ငံအစ္စတန်ဘူမြို့က Sorry ကောင်စစ်ဝင်ရုံးမှာ Sorry သတင်းစာဆရာချမဲခေါ်ရှိကီအသက်ခံရမှုနဲ့ပတ်သက်လို့ Sorry နိုင်ငံကရှင်းလင်းချက်အသစ်ပေးရမှာတူရကီကပေးရတဲ့သတင်းချက်လက်တွေကကြိုတင်ကြံစီထားတဲ့လိုရဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ Sorry ဆိုရရှင်းနေရုံးရဲ့သတင်းထုတ်ပြန်ချက်ကတော့နိုင်ငံပိုင် SPA သတင်းဌာနကဒီနေ့ဖော်ပြတဲ့ကြေညာချက်မှာကြိုတင်ကြံစီတက်ပြတ်မှုကိုဘယ်သူကကျူးလွန်တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူး။အမေရိကတက်လေပိုင်းဒေသကရှစ်ပြောင်းနေတဲ့လူအုပ်ကြီးအမေရိကန်ကိုဦးတည်ပြီးခီးရန်ဆက်နေနေမှာပဲသမ္မတတော်နဲ့ထွန်းကတော့တောင်ပိုင်းနယ်စပ်ကနေဝင်မလာနိုင်အောင်စစ်တပ်အကူအညီနဲ့တားဆီးမဲ့ကြောင်းဒီနေ့ပဲထပ်မံတရီပြေးလိုက်ပါရယ်နိုင်ငံတော်အရေးပေါ်အခြေအနေအရစစ်တပ်ကိုစင့်ခေါ်တားဆီးဟန်တားတော်မှာဖြစ်တဲ့ကြောင်း Twitter လူမှုကွန်ရက်ကနေပြီးတော့သမ္မတထွန်းကဒီနေ့ပဲထပ်မံတရီပြေးပြောဆိုလိုက်တာလည်းဖြစ်ပါရယ်
ကျေးဇူးပါခင်ဗျာ။သတင်းကြီးညို့ကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာကတော့ Skip 6ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00နာရီအထိလိုင်းလိုမီတာ2532 51နဲ့လိုင်းလက်မီတာ190ပြင် Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သတင်းရှင်နေအားလုံး BND ရဲ့ကင်းဝေးပြီးပျော်ရွှင်နိုင်ကြပါစေခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.